Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA မြန်မာပိုင်းအစီအစဉ်2014ခုနှစ်စက်တင်ဘာလ22ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line တိုမီတာ24 25 32 51နဲ့ line length မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တော်တာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်ငိမ့်ချမ်းပ
ါကျမဧသနာကြပါရှင်အာဖဂန်နစ္စတန်နိုင်ငံမှာသမရယာရူကိုရှင်ပြိုင်ခဲ့ကြသူတွေဖြစ်တဲ့အက်စရက်ကအနေနဲ့အဗ်ဒူလာတို့ဟာသတင်းပတ်မှောင်များစွာနိုင်ငံရေးအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအမျိုးသားညီညွတ်သောအစိုးရအဖွဲ့အဖွဲ့စည်းဖို့သဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်G20 ဆက်မှုထိပ်သီးနိုင်ငံ20အဖွဲ့ဝင်နိုင်ငံတွေကဗန္ဒာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်အကြီးအကဲတွေဟာနှစ်ရက်တာဆွေးနွေးပွဲတွေကိုဒီကနေ့ပဲအပြီးသက်အကျင်းပပြီးတော့တကမ္ဘာလုံးစီးပွားရေးကောင်းမွန်အောင်လို့လှုံ့ဆော်ဖို့အစပြုအစီအစဉ်တစ်ခုကိုကြေညာသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြောပြပေးပါမယ်ကိုငိမ့်ညာရေ
းဟုတ်ကဲ့ပါသတင်းတွေကြေညာပြီးမှာတော့လွှတ်တော်ရဲ့လှုံ့ဆော်ချက်တွေနဲ့ပတ်သက်လို့ပြည်သူလူထုတေချာမသိရတဲ့အကြောင်းကို
လွှတ်တော်ကိုယ်စားလှယ်ရဲ့ဆွေးနွေးချက်ကအတိမပါဘူးကဘသူကဗာမေးတယ်ဘသူကဗာဆိုတယ်ကောင်းနေပြီတော့တက်ပြီးတော့ကျန်သားဝန်ကြီးဌာနဖြေရာလေးပဲထည့်သွားတာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်ဦးဝင်းမြင့်ပြောသွားတာပါနောက်ပိုင်းမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့မတ်မိုးပြူတို့ကပြောပြပေးပါအောင်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာသမရယာရူကိုရှင်ပြိုင်ခဲ့ကြသူတွေဖြစ်တဲ့ SRF ကနေနဲ့အဗ်ဒူလာတို့ဟာသတင်းဖတ်ပေါင်းများစွာပဲနိုင်ငံရေးအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်အမျိုးသားညီညွတ်သောအစိုးရဖွဲ့စည်းဖို့အာဏာခွဲဝေအုပ်ချုပ်ရေးသဘောတူညီမှုလက်မှတ်ရေးထိုးလိုက်ပါတယ်တနင်္ဂနွေနေ့မှာလက်မှတ်ရေးထိုးတဲ့သဘောတူညီမှုအရမစ္စတာကာနီကသမရနေရာကိုရမှာဖြစ်ပြီးတော့မစ္စတာအဗ်ဒူလာကတော့နိုင်ငံအုပ်ချုပ်ရေးမှာသမရနဲ့နီးနီးကပ်ကပ်လက်တွဲလှုပ်ဆောင်ရမယ်အမှုဆောင်အရာရှိတဲ့နေရာကိုရရှိမှာဖြစ်ပါတယ်သဘောတူညီမှုအသေးစိတ်ကိုတော့အများပြည်သူကိုမထုတ်ပြန်သေးပါဘူး2000ခုနှစ်နောက်ပိုင်းမှာအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေတာလီဘန်တို့ကိုဖျောက်ချပြီးခဲ့တဲ့ကအာဖဂန်နစ္စတန်နိုင်ငံမှာသမရဟာမစ်ခါဆိုင်အုပ်ချုပ်လာခဲ့ပြီးတော့အခုသူ့နေရာကိုမစ္စတာဂါနီနဲ့အစားထိုးမှဖြစ်ပါတယ်ဇွန်လမှာဒုတိယအကြော့ပြန်ပြီးတော့ကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကကြေညာဖို့ရှိပြီးတော့အဲ့ဒီမှာမစ္စတာဂါနီအနိုင်ရတယ်လို့ကြေညာမယ်လို့ခန့်မှန်းရပါတယ်ရှင်
အစ္စလာမစ်စစ်သွေးကြောအဖွဲ့တွေဟာဆီးရီးယားနိုင်ငံမြောက်ပိုင်းကနေရှေ့တိုးတိုက်ခိုက်ပြီးတော့တူရကီနယ်စပ်တစ်လျှောက်ကတပ်ဖွဲ့တွေပူအားကောင်းလာအောင်လုပ်နိုင်တဲ့အချက်ချာခတ်မြို့တော်တစ်ခုကိုသိမ်းပိုက်ဖို့ပြင်ဆင်နေကြပါတယ်။အစ္စလာမ်အကြမ်းဖက်တိုက်ခိုက်ရေးသမားတွေဟာဒီကနေ့တနင်္ဂနွေနေ့မှာပဲတခြားမြို့တွေကိုဖျက်ပြီး9မိုင်လောက်အကွာကလိုဘိန်းလိုလူသိများတဲ့ Ain El Arab မြို့နားကိုချဉ်ကပ်လာကြပါတယ်။ပြင်းပြင်းထန်ထန်တိုက်နေတဲ့အစ္စလာမ်စစ်သွေးကြောတွေကြောင့်တောက်ကြနေကစပြီးခတ်လူမျိုးပေါင်း 9,000 လောက်ဒုက္ခသည်စခန်းတွေကိုထွက်ပြေးခဲ့ကြပါတယ်။တချိန်တည်းမှာဆီးရီးယားနယ်စပ်ကတူရကီမြို့တွေမှာရှိတဲ့ခတ်လူမျိုးတွေကိုလက်နက်အကူအညီပေးဖို့ခတ်အလုံသမားပါတီ PKK ကတောင်းဆိုလိုက်ပါတယ်တိုက်ပွဲတွေဖြစ်နေတဲ့ညရင်းညမှာပဲဆီးရီးယားခတ်ပြည်သူကာကွယ်ရေး unit ကိုခတ်လူမျိုး300ကျော်လောက်ဝင်ရောက်ခဲ့ကြတယ်လို့သတင်းတွေကဖော်ပြပါတယ်အဲ့ဒီတိုက်ပွဲတွေကြားကဒုက္ခသည်တွေအလုံးအင်းနဲ့ထွက်ပြေးလာကြတာကြောင့်တူရကီလုံခြုံရေးတပ်ဖွဲ့တွေကနေကြားထွက်ပေါက်တွေကိုယာယီပိတ်ပြီးမိသားပိုက်တွေမျက်ရည်ရိုပုံးတွေတုံးပြီးတော့ဒုက္ခသည်တွေကိုလူစုခွဲနေကြပါလေ
။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မြို့လေကနိုင်ငံခြားရေးဝန်ကြီးဌာနနာမှာဘုံးပါကွဲမှုတစ်ခုဖြစ်ပွားလို့ရဲတပ်ဖွဲ့ဒူဘိုမှုကြီးနှစ်ဦးသေဆုံးသွားတယ်လို့အီဂျစ်လုံခြုံရေးအရာရှိတွေကပြောပါရယ်။ရဲစစ်ဆေးရေးဂိတ်ကိုပိတ်မှတ်ထားပြီးတော့ဒီကနေ့ပြုလုပ်တဲ့တိုက်ခိုက်မှုကြောင့်တခြားရဲအရာရှိအများပြားလဲဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကဆိုပါရယ်။ဒီတိုက်ခိုက်မှုကိုဘယ်သူဘယ်ဝါကပြုလုပ်တာပါဆိုပြီးတော့တာဝန်ယူထုတ်ပြောတာမရှိသေးပါဘူး။အီဂျစ်နိုင်ငံမှာအစ္စလာမ်ဝါဒီသမ္မတမိုဟာမက်မော်စီကိုမနစ်ကစစ်တပ်ကအာဏာသိမ်းပြီးတော့ဖျောက်ချပြီးကြတဲ့ကစစ်သွေးကြွတွေကရဲတွေကိုဘုံခွဲတိုက်ခိုက်တာတွေပြစ်ခတ်တာတွေနဲ့လိုက်ပြီးတော့တပ်ဖြတ်နေတာဖြစ်ပါတယ်ရှင
်။ယူကရိန်းဆိုရတပ်ဖွဲ့အနေနဲ့နှစ်ပတ်ကြာအပြည့်ရသဘောတူညီချက်ကိုချိုးဖောက်မှုတွေရှိနေသည်၍ရုရှားလိုလားတဲ့သဘုံတက်တွေနဲ့ဖြစ်နေတဲ့တိုက်ပွဲရဲ့ရှေ့တန်းစစ်မျက်နှာကနေစောက်ပေးမှာမဟုတ်ဘူးလို့ယူကရိန်းဆိုရဘက်ကပြောဆိုလိုက်ပါတယ်။ယူကရိန်းမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီပြောခွင့်ရသူအန်ဒရီလက်ဆန်ကိုကတနင်္ဂနွေနေ့ကပြောရမှာရုရှားလိုလားသူခွဲထွက်ရေးသမားတွေက ယူကရိန်းလုံခြုံရေးတပ်ဖွဲ့တွေကိုဆက်တိုက်နေတယ်လို့ပြောခဲ့ပါတယ်။အဲ့ဒီလိုရကြမင်းစ်မြို့မှာလက်မှတ်ထိုးတဲ့သဘောတူညီချက်အရနှစ်ဖက်ကြား18မိုင်လောက်ရှိတဲ့စစ်မဲ့ဇုန်းတစ်ခုတည်ဆောက်နိုင်ဖို့ယူကရိန်းအစိုးရတပ်နဲ့ခွဲထွေရေးသမားတွေရဲ့တပ်ဖွဲ့နှစ်ဖက်စလုံးရှည်ရန်စစ်မျက်နှာကနေ9မိုင်ကွာလောက်ထိလက်နက်ကြီးတွေကိုနောက်ဆုတ်ပေးဖို့အချက်ကိုယူကရိန်းဘက်ကလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ခွဲထွေရေးသမားတွေခြေကုပ်ယူထားတဲ့ Donetsk မှာတနင်္ဂနွေနေ့ကသနတ်တန်တွေပြင်းထန်နေပါတယ်။ဘလို့ပဲဖြစ်ဖြစ်ယူကရိန်းနေမြေထဲမှာရုရှားတပ်ဖွဲ့တွေဆက်ရှိနေတဲ့လက်ရှိအခြေအနေမျိုးကမကောင်းဘူးလို့ American လေတပ်ဗိုလ်ချုပ် Philip Bridloff ပြောဆိုပြီးနိုင်ပိုင်းအတွင်းတိုက်ခိုက်မှုအသစ်တွေစဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုမြန်မာတွေပြဿနာတွေကိုကြည့်ရင်ကူလာစောစောပိုင်းကလုတ်ခဲ့တဲ့ပြစ်ခတ်ရစေးရေးသဘောတူစာချုပ်ဟာနမေကန်လောက်ပဲဖြစ်နေတယ်လို့အမေရိကန်ဗိုလ်ချုပ်ကပြောဆိုထားတာပ
ါ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြောပြပေးပါမယ်ရှင် G20 ဆက်မှုထိပ်သီးနိုင်ငံ20အဖွဲ့ဝင်ဗဏ္ဍာရေးဝန်ကြီးတွေဘ ഹു ဘန်အကြီးအကဲတွေဟာနှစ်ရက်တာဆွေးနွေးပွဲကိုဒီကနေ့အပြီးသတ်ကျင်းပခဲ့ကြပါတယ်။နိုင်ငံတွေရဲ့နှီးကွေးနေတဲ့စီးပွားရေးအခြေအနေကိုအထောက်အကူဖြစ်အောင်ရေရိုစီးပွားရေးထောက်ကူနီးနာတွေထဲမှာပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့တိုးလှုပ်ဆောင်ဖို့ GII ကမ္ဘာလုံးဆိုင်ရာအခြေခံအဆောက်အုံအစပြုလှုပ်ဆောင်မှုအစီအစဉ်တစ်ခုကို G20 ကိုယ်စားလှယ်တွေအဲ့အစည်းအဝေးအဆုံးမှာဒီကနေ့ပဲကျင်းပလိုက်ပါတယ်။အခွန်ရှောင်ဖို့နိုင်ငံတကာကုမ္ပဏီကြီးတွေအသုံးချနေတဲ့အခွန်အခောက်ဆိုင်ရာလုပ်ငန်းအားနည်းချက်တွေကိုပြင်ဆင်ဖို့ကိစ္စကိုလည်း G20 ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်။ဒီဗန်နာရေးဆိုင်ရာစီဝေးဝက်ကိုစီစဉ်ကျင်းပပေးတဲ့ဩစတြေးလျနိုင်ငံကတော့ကုမ္ပဏီတွေအနေနဲ့ဝင်ငွေရတဲ့နေရာမှာအခွန်ပေးဖို့တည်ချလှုပ်ဆောင်လို့တစ်ကမ္ဘာလုံးဆိုင်ရာစနစ်တစ်ခုလိုအပ်ပါတယ်လို့ပြောသွားပါတယ်။လာမယ့်နိုဝင်ဘာလကျရင်တော့ Queensland ပြည်နယ် Brisbane မြို့မှာ G20 ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိပါတယ်ရှင်။
ကဘာတလွားမှာရှိတဲ့အစွမ်းရောက်သမားတွေဟာသူဆိုဘာသာရေးကိုအကြမ်းဖက်မှုနဲ့တရားစီရင်ဖို့ကြိုးစားနေတယ်လို့ပုပ်ဖရန်စစ်ကရှုံချပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကအယ်ဘေးနီးယားမြို့တော်ကိုရောက်လာချိန်မှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။အကြမ်းဖက်ဖိနှိပ်မှုတွေကိုလုပ်နေတဲ့သူတွေအနေနဲ့သူတို့ကိုသူတို့ဖျားသားတော်တပိတာဝကတွေအဖြစ်မတတ်မှတ်သင့်ဘူးလို့သူကပြောဆိုခဲ့ပါတယ်။တချိန်လုံးကကွန်မြူနစ်တီရဲ့ရက်ဆက်ဖိနှိပ်မှုကိုကြံ့ကြံ့ခံခဲ့ပြီးနောက်ပိုင်းခရစ်ယာန်နဲ့မွတ်စလင်တွေငြင်းငြိမ်းချမ်းချမ်းအတူရှင်တွဲနေကြတဲ့ဘောကန်မျိုးသားနိုင်ငံတို့ကိုနမူနာအဖြစ်နဲ့ပုပ်ယဟန်မင်းကြီးကချီးမွမ်းလိုက်ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့ပထမဆုံးဥရောပခရီးစဉ်ဖြစ်တဲ့မွတ်စလင်များစုနေရာနိုင်ငံမှာ17နှစ်ကြာခရီးလှည့်တဲ့အစီအစဉ်အတွက်လုံခြုံရေးကိုအထူးတင်းကျပ်ခဲ့ပါတယ်။ကမ္ဘာကက်သလစ်ဘာသာဝင်ပေါင်းတန်းတစ်ထောင်လောက်ရဲ့ဘာသာရေးခေါင်းဆောင်ဖြစ်တဲ့ပုပ်ဖရန်စစ်ဟာတီယနာမျိုးကမာသထရီစေရင်မြင့်မှလူလူကြီးနဲ့တွေ့ဆုံပြီးအယ်ဘေးနီးယားသမ္မတဘူဂျန်နေရှင်နီနဲ့တွေ့ဆုံမှဖြစ်ပါလေ။ဆီယရာလီယွန်နိုင်ငံမြို့တော်ဖရီတောင်းမှာအီဘိုလာရောဂါနဲ့တည်ဆုံသွားသူကိုမြေမြုပ်သင်းကြိုဖို့စီစဉ်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလူငယ်တစုကဝင်ပြီးတိုက်ခိုက်ခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါလေ။ဆီယရာလီယွန်နိုင်ငံမှာလူသေစေနိုင်တဲ့အီဘိုလာရောဂါပိုကူးစက်နေသူတွေကိုအစိုးရကလိုက်ပြီးရှာဖွေတဲ့အစီအစဉ်အရ3ရက်အပြင်မထွက်ကြဘူးအမိန့်ထုတ်ပြန်ထားတဲ့ဒုတိယနေ့စနေနေ့မှာအဲ့ဒီလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါမြေမြုပ်သင်းကြိုတဲ့အဖွဲ့ကိုအကာအကွယ်ပေးဖို့ရဲတပ်ဖွဲ့တွေရောက်လာတဲ့အချိန်မှာအဲ့ဒီလူငယ်တွေထွက်ပြေးသွားကြတယ်လို့သိရပါတယ်အီဘိုလာရောဂါပိုးမကူးစက်အောင်ဘယ်လိုရှောင်ရှားသင့်လဲဆိုတာကိုအသိပေးပြောကြားပြီးရောဂါပိုးကူးစက်နေတဲ့ဝေဒနာရှင်တွေအနေနဲ့လည်းကုသရေးဌာနတွေကိုလာပြီးကုသမှုခံကြဖို့အတွက်ထောင်ထဲချီတဲ့ကျန်းမာရေးဝန်ထမ်းတွေဟာတိုင်တဆင်းလိုက်ပြီးဟောပြောကြပါတယ်ကုလသမဂ္ဂအဖွဲ့ကလည်းအန်မီယလိုခေါ်တဲ့အီဘိုလာအရေးပေါ်တုံ့ပြန်ရေးဌာနကိုဂါနာနိုင်ငံမှာဌာနချုပ်ထားပြီးတော့ဖွင့်လှစ်လိုက်နိုင်ပြီဖြစ်ပါတယ်။အဲ့ဒီဌာနအနေနဲ့လိုအပ်တဲ့လုပ်ငန်းတွေလည်းပတ်နိုင်ပြီးတည်ငြိမ်မှုကိုထိန်းသိမ်းထားရင်းနဲ့တခြားတိုင်းပြည်တွေကိုယောဂါပိုးမကူးစက်နိုင်ရေးအတွက်အခြေခံမူပေါင်းနေချမှတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကုလသမဂ္ဂထွေထွေအတွင်းရေးမှူးကပြောဆိုပါတယ်။နိုင်ငံတကာအာကာသစခန်းမှာလုပ်မယ့်စမ်းသပ်ချက်တွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ဆောင်သွားတဲ့ SpaceX ကုန်တင်အာကာသယာဉ်ကို American ပြည်ထောင်စု Florida ပြည်နယ်အရှေ့တောင်ပိုင်း Cape Canaveral ကနေအောင်အောင်မြင်မြင်လွတ်တင်နိုင်လိုက်ပြီဖြစ်ပါတယ်။ကုန်တင်အကာသယင်ဟာ Falcon Number 9ဒုံးမြန်နဲ့ဒေသစံတော်ချိန်တနာ52မိနစ်မှာကမ္ဘာမြေကထွက်ခွာပြီးနိုင်ငံတကာအကာသစခန်းကိုအင်္ဂါနေ့အစောပိုင်းမှာရောက်မယ်လို့ခန့်မှန်းကြပါတယ်။တင်းငွေနဲ့ရာသီဥတုကအကာသယင်လှုပ်ဖို့ပိုတင့်တော်တဲ့အတွက်စနေနေ့ကအစီအစဉ်ကိုရွှေ့ဆိုင်းခဲ့ပါတယ်။အကာသယင်တည်သွားတဲ့အထက်မှာကီလို2200ကျော်ပစ္စည်းတွေနဲ့အတူသုံးဘက်မြင် 3D printer လေးပါပါတယ်။ Direct from Washington The Voice
of America VOA ထိတ်တန့်ရောက်တဲ့နေ့ကိုမအေးတန်နာကျော်နဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Internet ဆက်မျက်နှာburmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မြန်မာလွှတ်တော်တွင်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ရမှာရောလွှတ်တော်ကိုပြည်သူတွေနားလည်အောင်လှုပ်ဆောင်မှုအပိုင်းတွေမှာပါအားနည်းနေတယ်လို့ OMI လို့ခေါ်တဲ့ပွင့်လင်းမြန်မာရှေ့ဆောင်စောင့်ကြည့်လေးလာရေးအဖွဲ့ကဝေဖန်လိုက်ပါတယ်။တချိန်တည်းမှာပဲလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးလှုပ်ဆောင်မှုအပိုင်းကိုသတင်းထုတ်ပြန်ရမှာလဲထင်သာမြင်သာမှုမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တချို့ကထောက်ပြကြပါတယ်။အပြည့်အစုံကိုကိုညံဝင်းအောင်ကတင်ပြပါမယ
်စက်တင်ဘာလ20နဲ့21ရက်ရန်ကုန်မြို့မှာနှစ်ရက်ကြာကျင်းပနေတဲ့ Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ OMI ကတာဝန်ခံကျင်းပတဲ့ဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့ဖြစ်တဲ့ဒီတင်းငွေနေ့မှာတော့ခေါင်းစဉ်3ခုနဲ့ဆွေးနွေးခဲ့ကြတာပါအဲ့ဒီထဲမှာမြန်မာလွှတ်တော်ပွင့်လင်းမြင်သာမှုနဲ့လွှတ်တော်စောင့်ကြည့်လေ့လာရေးအခန်းကဏ္ဍလွှတ်တော်ပွင့်လင်းမြင်သာမှုနဲ့ IT နည်းပညာအသုံးပြုမှုလွှတ်တော်နဲ့သတင်းမီဒီယာစတဲ့ကဏ္ဍတွေပါဝင်တာတွေ့ရပါတယ်2010ရွေးကောက်ပွဲနောက်ပိုင်းမြန်မာနိုင်ငံမှာလွှတ်တော်ပေါ်ပေါက်လာပြီးမဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရတာဝန်ရှိသူတွေကြားလွှတ်တော်တွင်ဆွေးနွေးချက်တွေကိုပြည်သူတွေအလွယ်တကူနားလည်သဘောပေါက်နိုင်မဲ့စီစဉ်မှုအားနည်းနေသေးကြောင်း OMI အဖွဲ့သုတေသနဌာနဒါရိုက်တာကိုအေးခိုင်ကပြောပါတယ
်။ငကူအဆိုင်အဟောင်းကရှိရတဲ့သမှုအကျင့်တွေကြောင့်ပွင့်လင်းမြင်သာမှုကိုလုတ်တော့လုတ်တယ်သို့သောစီစီရောက်ရောက်မပြည့်တဲ့အခြေအနေတွေကိုတွေ့ရတယ်။ဆိုတော့လည်းတကယ်တည်းအချက်အလက်တွေဆိုလို့ရှိရင်ဒီသူတွေအထိရောက်သလားအချက်အလက်ကိုပေးပြီးငါပေးပြီးဆိုတော့အားမျိုးလောက်နဲ့ကျွန်တော်ကတာဝန်မကျေဘူးအချက်အလက်ပေးတဲ့စနစ်ကြီးအောင်မြင်သလားအဲ့ဒီရွယ်ချက်တိုင်းပြီးမြောက်ရဲ့လားဆိုတာကိုပြန်ပြီးတော့ဒေတာသုံးသပ်တင်တယ်ဥပမာသတင်းစာတွေမှာပါတဲ့အပြချက်ကြီးဘိုးပြည်သူတွေကဘလောက်ထိမှတ်မှတ်သားသားရှိပြီလဲဥပမာပြည်သူတွေစိတ်ဝင်စားလာတဲ့ပုံစံပြအောင်ဘယ်လိုပေးမလဲအဲ့တော့မှအဲ့ဒီအချက်အလက်တွေကိုပြည်သူတွေကရမယ်ရတဲ့ခါကျတော့မှပို့ပြီးတော့စင်နာကိုဆက်လာမယ်ဒီမိုကရေစီပတ်ဝန်းကျင်ဒီမိုကရေစီအလေးအထားနဲ့ပို့ပြီးတော့ပြင်ပလာမယ
်လွှတ်တော်ကျင်းပနေချိန်မှာ Sky နဲ့ရုပ်တံကတစဉ်ဓာတ်ရိုက်ထုတ်လွှင့်မှုတွေရှိပေမဲ့အဲ့ဒီဆွေးနွေးချက်တွေကိုပြည်သူအများစုအလွယ်တကူလက်ခံနားလည်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်လွှတ်တော်တွင်ကိုယ်စားလှယ်ရဲ့ဆွေးနွေးချက်တွေကိုအစိုးရပိုင်းသတင်းစာတွေမှာပြန်လည်ဖော်ပြတဲ့အခါစင်စါဖြတ်တောက်ခြံလက်တာတွေရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်ရဲ့လှုပ်ဆောင်မှုကိုမေးမြန်းအောင်လုပ်နေတယ်လို့ဖြစ်နေကြောင်း NLD ပါတီအရာဝတီတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကသူ့အတွေ့အကြုံကိုပြောပါတယ
်။ဒါတော့ဒါအရှိတိုင်းတို့ရမှာဒိန်းစာထုတ်ပြန်လေးချက်မှာကြတော့အဲ့ဒီလိုပေါ့လွှတ်တော်ကိုယ်စားလှယ်ရဲ့ဆွေးနွေးချက်ကအတိမပါဘူးလေ။ဘသူကဘာမေးတယ်ဘသူကဘာဆိုတယ်ခေါင်းစဉ်လေးတော့တက်ပြီးတော့ကျန်တာဝန်ကြီးဌာနဖြေရာလေးပဲထည့်သွားတာ။အခါကျတော့ဒီလူလူကအဲ့ဒီကပိုင်းကြတော့အမှုအမများဖြစ်နေတာပေါ့။အဲ့တော့မိကုန်းအတွက်ကိုဘယ်လိုအချက်လက်တွေနဲ့ကိုကပြီးဘယ်ကိုယ်စားလှယ်ပြောသွားလဲအဆိုအတွက်ကိုဘယ်လိုခြေရင်းနဲ့ကိုကပြီးဘယ်ကိုယ်စားလှယ်ပြောသွားလဲအဲ့ဒါမသိရဘူးခြေပတာပဲသိနေရတယ်ဒါမျိုးနဲ့ပတ်သက်ရင်တော့ပုံလင်းနေလာမှုအပြည့်မရှိနိုင်တာတော့ဟုတ်တယ်ဥပမာဆိုလို့ရှိရင်အခုဒီရုပ်ပေါ်ပေါ်ဆင်းနေတဲ့ပတ်သက်တဲ့ဟလာကော်မတီလိုဟာမျိုးဖွဲ့စည်းပုံပြင်ဆင်းနေတဲ့ပတ်သက်တဲ့ကော်မတီလိုဟာမျိုးကော်မရှင်လိုဟာမျိုးဆိုရင်တော့ဒီလွှတ်တော်မတင်မချင်းအထဲမှာရှိတဲ့ဆွေးနွေးချက်တွေဆုံးဖြတ်ချက်တွေကိုဒါဟိုလို့ဝထင်ထင်ထားရမယ်ဆိုရှင်ကြားရရှိတယ်
လွှတ်တော်တွင်ပွင့်လင်းမြေသားမှုနှင့်ပတ်သက်လို့ OMI အဖွဲ့ကသုတေသနပြုထားတဲ့အစီရင်ခံစာအမှတ်3ကိုဒီကနေ့ဆွေးနွေးပွဲမှာဖြန့်ချီခဲ့ပြီးဒါနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲလည်းပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းအဖွဲ့အစည်းတွေကပုံကူတွေတက်ရောက်ဆွေးနွေးကြသလိုနိုင်ငံရေးပါတီတွေနဲ့သတင်းသမားတွေလည်းတက်ရောက်ခဲ့ကြောင်းသိရပါတယ်ခင်ဗျာ။
ကိုညံဝင်းအောင်တင်ပြသွားတာပါအခုဆက်လက်ပြီးတော့ဒေတာသတင်းတင်ပြပုတ်ကိုတင်ပြပါမယ်ထိုင်ဝမ်နဲ့တရုတ်ပြည်မှာကြာကုန်သွယ်ရေးဆိုင်ရာပထမအချီဆွေးနွေးပွဲပြီးဆုံးသွားပြီဖြစ်ပါတယ်ကုန်ပစ္စည်းတင်သွင်းရမှာအမျိုးအစားအများအပြားအတွက်အခွန်အခလျှော့ချရေးကိုဦးစားပေးဆွေးနွေးခဲ့ကြတာဖြစ်ပါတယ်တရုတ်ပြည်မှာနဲ့ဆက်ဆံရေးခိုင်မာသွားမှာကိုထိုင်ဝမ်က နိုင်ငံရေးထိုင်ဝမ်မှာနိုင်ငံရေးအရပူပန်မှုတွေရှိနေတဲ့ကြားကပဲဒီဆွေးနွေးပွဲအဆင်မပြေရင်ထိုင်ဝမ်ရဲ့စီးပွားရေးကျဆင်းသွားနိုင်တယ်လို့အများကသုံးသပ်ပါတယ်။တစ်ချိန်တည်းမှာပဲတရုတ်အစိုးရကတောင်ကိုရီးယားနဲ့ကုန်သွယ်ရေးလွတ်လပ်မှုဆိုင်ရာသဘောတူညီချက်ရဖို့လည်းစူးစမ်းနေတယ်လို့တိုက်ပေက VOA သတင်းတောက် Ref Jennings ကသတင်းပေးပို့ထားပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
။တရုတ်နဲ့ထိုင်ဝမ်ကကုန်သွယ်ရေးတာဝန်ရှိသူတွေဟာစက်တဘာလဆန်းလုံးကတိုက်ပင်းနားမှာ၃ရက်ကြာတွေ့ဆုံပြီးဆွေးနွေးခဲ့ကြတာပါ။ TV တွေ၊စက်ကရီယာတွေနဲ့ရေနံဓာတ်ရုထွက်ကုန်တွေလိုထိုင်ဝမ်ထုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်အခလျှော့ချရေးဆိုင်ရာသဘောတူညီမှုရဖို့အတွက်ဆွေးနွေးကြတာဖြစ်ပါတယ်။တရုတ်နဲ့ထိုင်ဝမ်တို့ဟာမနစ်ကဂျူနာထဲမှာကုန်သွယ်ဝန်ဆောင်မှုဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပေမဲ့ထိုင်ဝမ်လွှတ်တော်အမတ်တွေကဒါကိုအတိမပြုပေးကြသေးပါဘူး။ဒီသဘောတူညီချက်ဟာထိုင်ဝမ်ရဲ့စီးပွားရေးကိုထိခိုက်စေသလိုတရုတ်ဆိုရရဲ့ဖိအားပေးမှုကိုခံရဖို့အတွက်အလားအလာများတယ်လို့အတိုက်ခံဘက်ကပြောပြီးဒီနှစ်အစောပိုင်းမှာဆန္ဒပြမှုတွေလှုပ်လာကြတာကြောင့်အခုလိုအတီးပြုတ်ပေးဖို့အတွက်သူတို့ဘက်ကတုံ့ဆိုင်နေကြတာလည်းဖြစ်ပါတယ်။အခုတော့နှစ်ဖက်စလုံးကထွက်ကုန်ပစ္စည်းတွေအတွက်အလားတူစာချုပ်ချုပ်ဆိုဖို့လှုပ်လာကြပြီးညှိနှိုင်းဆွေးနွေးသူတွေကတော့တရုတ်နိုင်ငံရဲ့များပြားလာတဲ့စီးပွားရေးလုပ်ငန်းတွေအတွက်တောင်ကိုရီးယားကအလားတူသဘောတူညီချက်တွေလက်ဦးသွားမှာကိုရောပိုးပြီးရသွားမှာကိုပါစိုးရင်လာကြတာပါထိုင်ဝမ်စီးပွားရေးတိုးတက်လာအောင်တရုတ်နဲ့ကုန်သွယ်ဖို့အတွက်လိုအပ်နေပေမဲ့ပြည်သူတွေကတရုတ်နဲ့ဆက်ဆံရေးတိုးမြင့်မှာကိုမလိုလားတဲ့အတွက်လက်ရှိမှာထိုင်ဝမ်ခေါင်းဆောင်တွေပြည်သူဆန္ဒကိုဆန့်ကျင်ပြီးဘယ်လိုကင်တွယ်ကြမယ်ဆိုတာကိုစမ်းသပ်တဲ့အနေအထားကိုရောက်နေပါတယ်တရုတ်ဘက်ကလည်းထိုင်ဝမ်ရဲ့လာမယ့်နိုဘမ်ဘာဒေသဆိုင်ရာရွေးကောက်ပွဲတွေမှာတရုတ်နဲ့ပြည်လဲတဲ့လက်ရှိအာဏာရပါတီဆက်ပြီးအနိုင်ရစေဖို့အတွက်ထိုင်ဝမ်ကောင်းချွတ်အတွက်သူတို့ဘလောက်လှုပ်ဆောင်နေဆိုတာကိုပြသချင်နေတယ်လို့ဖိုကောင်းတက်ကလူလူကြီးရပါမောက်ခလူရီဂျွန်းကပြောပါတယ်
Right now Taiwan is kind of a bitterly war. The kind of a competition between the South Korea and Taiwan is rather intense.
လက်ရှိမှာတော့ထိုင်ဝမ်ဘက်ကတိတ်ဆိုးနေတာပါ။အခုတောင်ကိုရီးယားနဲ့တိုင်ဝမ်တို့အပြိုင်သဘောမျိုးဖြစ်လာကြတာမို့တောင်ကိုရီးယားဘက်ကရှေ့ရောက်သွားလေတိုင်ဝမ်ခေါင်းဆောင်တွေဘက်ကပူပူလေးဖြစ်လာပါတယ်။တရုတ်ပြည်မကလည်းတိုင်ဝမ်ကိုဦးစားပူပေးချောင်းပြပြီးအမေရွေးကောက်ပွဲမှာသူတို့ဩဇာပူလွှမ်းနိုင်အောင်လှုပ်ချင်နေတာပ
ါ1940တရုတ်ပြည်ရင်းစစ်ကာလကစပြီးတရုတ်နဲ့ထိုင်ဝမ်တို့ကွဲသွားခဲ့တာဖြစ်ပေမဲ့ထိုင်ဝမ်ကိုတရုတ်ကပိုင်ဆိုင်ချောင်းကျင်ညာနေတာပါ2008ခုနှစ်ကစပြီးထိုင်ဝမ်သမ္မတမရင်ချောင်းကလည်းနိုင်ငံရေးအမြင်ကွဲပြားမှုတွေကိုဖိဖဲထားပြီးတရုတ်နဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးနှစ်ဖက်တင်းမာမှုတွေရောပါအောင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒေါ်လာဘီလျံပေါင်း124ဘီလျံပို့ကုန်သွယ်ဖို့အတွက်ပြီးခဲ့တဲ့နှစ်နှစ်ဖက်သဘောတူညီခဲ့ခြင်းကဆက်လို့တရုတ်နဲ့ထိုင်ဝမ်ဟာထိပ်တန်းကုန်သွယ်ဘက်တွေဖြစ်လာခဲ့တာပါဒါပေမဲ့တောင်ကိုရီးယားနဲ့အာဆီယံလိုနိုင်ငံတွေကသူတို့ပစ္စည်းတွေတရုတ်ဈေးကွက်ထဲမှာပိုးပြီးဝန်ထမ်းအောင်ကြိုးစားနေကြတာမို့ထိုင်ဝမ်အရာရှိတွေကသူတို့ဈေးကွက်ပြောင်းမှာကိုစိုးရိမ်လာကြပါတယ်ထိုင်ဝမ်ကနိုင်ငံရေးသုံးသပ်သူတွေကတော့တရုတ်ဟာထိုင်ဝမ်နဲ့ကုန်သွယ်မှုသဘောတူညီချက်တွေကနေနှစ်ဖက်နိုင်ငံရေးပြန်လည်ပေါင်းစည်းနိုင်မယ့်ပန်းတိုင်ကိုရအောင်လှုပ်ဆောင်နေတယ်လို့ဝေဖန်ကြပါတယ်
ဒေါခင်မျိုးသက်တင်ပြသွားတာပါအခုကတော့အပတ်စဉ်တင်ဆက်ပေးနေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးပါရစေသမ္မတဥဘာမအစိုးရကမြန်မာနိုင်ငံကိုစစ်လက်နက်အယောင်းဝယ်ပိတ်ဆို့ထားစေဖြစ်ပေမဲ့ထိတွေ့ဆက်ဆံရေးအပြောင်းအလဲတွေဖြစ်ထွန်းအောင်တိုက်တွန်းအားပေးနေကြောင်း Republican တွေကြီးစိုးတဲ့အောက်လွှတ်တော်ဥပဒေပြုအမတ်တွေကမြန်မာနိုင်ငံကိုလုံခြုံရေးအထောက်ပံ့တွေမပေးဖို့ကြိုးစားတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာအရေးနီးကပ်လေ့လာသူတို့ကပြောဆိုလိုက်ပါတယ်လက်ရှိမြန်မာပြုပြင်ပြောင်းလဲရေးချိန်ကိုအခဲခဲလေ့လာပြီးသမ္မတဥဘာမရဲ့နိုဝင်ဘာလမြန်မာနိုင်ငံခီးစဉ်မတိုင်မီထောက်ခံအကြံပြုချက်စာတမ်းတင်သွင်းနိုင်ရေးအတွက်မြန်မာနိုင်ငံကိုပြီးခဲ့တဲ့သတင်းတပတ်ကရောက်ရှိခဲ့တဲ့ New American Foundation ကိုယ်စားလှယ်အဖွဲ့ဝင်Priscilla Club ကိုဒေါက်ခင်ဆိုဝင်းကရန်ကုန်မှာတီးတန့်တွေ့ဆုံမေးမြန်းထားပါတယ
်မင်္ဂလာပါရှင်အခုလိုတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ
် Good afternoon I'm delighted to be here
ဟုတ်ကဲ့ရှင်ကျွန်မကလည်းအခုလိုပြန်လည်ဆုံတွေ့ရလို့ဝင်တာပါတယ
်အခုလာခဲ့တဲ့ခီးစဉ်ကမြန်မာနိုင်ငံရဲ့အခြေအနေအရရက်ကိုလေ့လာအကဲခတ်ဖို့ပါလားရှင်ဘလိုရည်ရွယ်ချက်နဲ့များလာခဲ့တာပါလဲသိပါရစေ
I'm here with my colleague Suzanne DiMaggio who is with the New America Foundation it's a think tank that looks at foreign policy and domestic policy
New American Foundation လို့ခေါ်တဲ့ American ပြည်တွင်းနဲ့နိုင်ငံခြားရေးရာမူဝါဒတွေကိုစမ်းစစ်သုတေသနလုပ်တဲ့ရန်ပုံငွေအဖွဲ့ရဲ့ညွှန်ကြားရေးမှူး Suzanne DiMaggio နဲ့အတူဒီခီးစဉ်ကိုရောက်လာခဲ့တာပါမြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဘလောက်အထိခရီးရောက်နေပြီလဲဆိုတာကိုလေ့လာအကဲခတ်ကြဖို့ဖြစ်ပါတယ်။အ အမေရိကန်ပြည်ထောင်စုမှာမြန်မာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူး။နောက်ကြောင်းပြန်လှည့်နေပြီးစသဖြင့်အမြင့်မကြီးလင်းတာတွေရှိနေတယ်လို့ယူဆပါရတယ်။ဒါတွေဟာမှန်သလားမှားသလားဆိုတာကိုစမ်းစစ်ကြဖို့ပါ။ဒါကြောင့်ဒီခီးစဉ်အတွင်းမှာခေါင်းဆောင်ပိုင်းကအစအောက်ခြေလူလူအထိတွေ့ဆုံဆွေးနွေးခဲ့ပါရတယ်။တွေ့ရှိတဲ့အချက်လက်တွေကိုအခြေခံပြီးဒီသမ္မတအိုဘားမားရဲ့နိုဝင်ဘာလခီးစဉ်မတိုင်မီထောက်ခံအကြံပြုချက်တွေတင်ပြပေးသွားမှာဖြစ်ပါရတယ်။ဒီခီးစဉ်ကအပြန်မှာအမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးထောက်ခံအကြံပြုချက်တွေကိုအင်ပြူတော်ကိုတင်ပြဖို့ဖြစ်ပါတယ်ရှင်
။ဟုတ်တော့ကအမေရိကန်အောက်လွတ်တော်မှာမြန်မာနိုင်ငံကိုလုံခြုံရေးအတွက်ဗန္ဒာငွေကြေးမထောက်ပံ့ဖို့ဆိုပြီးတော့အစိုးရတရက်တင်သွင်းတာရှိပါတယ်။အဲ့ဒီတော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ထိတွေ့ဆက်ဆံရေးမှုအရာဘလို့များအကျိုးသက်ရောက်မှုရှိနိုင်ပါလဲရှင်
။ Well, it doesn't mean much. First of all, yet. First of all, it's not a law.It's a draft and it's on the house side.
တဲ့အကျိုးတရားမှုမရှိလာပါဘူး။ပထမချက်အနေနဲ့ဒါဟာဥပဒေတရားမဟုတ်သေးပါဘူး။အောက်လွှတ်တော်မှလုပ်တဲ့မူကြမ်းပဲရှိပါသေးတယ်။အထက်လွှတ်တော်မှလည်းအလားတူမူကြမ်းတရားရှိရပါမယ်။အဲ့ဒီမူကြမ်းနှစ်ရက်အတူညှိနှိုင်းမဲခွဲပြီးအတီးဖြစ်တဲ့အခါကျမှဥပဒေရဲ့လို့ဖြစ်လာမှာပါ။ဥပဒေကိုအင်ပြူတော်ကိုပို့ပြီးသမ္မတလက်မှတ်ထိုးမှအတီးပြုလို့ရပါမယ်။အမေရိကန်စနစ်မှာသမ္မတကဗီတိုအာဏာနဲ့ပယ်ချခွင့်ရှိပါတယ်။ဒီကိစ္စမှာတော့ဒီအထိဖြစ်လာလိမ့်မယ်လို့မထင်ပါဘူး။ဥပဒေတရားပြဋ္ဌာန်းဖို့အတွက်လုပ်ငန်းစဉ်တွေကအဆင့်ဆင့်ရှုပ်ထွေးပါတယ်။ဒုတိယချက်ကတော့ဒီမူကြမ်းကိုတည်တည်ချာချာဖတ်ကြည့်ရင်ဘာကိုမလုပ်ရဘူးလို့တားမြစ်တာလဲဆိုတာသိဖို့အတော်လေးကိုရှာယူရမှာပါ။ကျမတို့စီမှာလီဟေလောလို့ခေါ်တဲ့မြန်မာအပေါ်ပိတ်ပင်ထားတဲ့နှိရှေလာများပြဋ္ဌာန်းထားတဲ့ဥပဒေကရှိပြီးသားပါ။အဲ့ဒီဥပဒေအရအမေရိကန်အနေနဲ့လူခွန်ရေးချိုးဖောက်ခဲ့တဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့စစ်တင်နန်းစတဲ့ဘလူးစီရေးအကူအညီကိုမှပေးခွင့်မရှိပါဘူး။ဒါကြောင့်အခုအောက်လွှတ်တော်ရဲ့အဆိုမူကြမ်းအတီးဖြစ်ဖြစ်မဖြစ်ဖြစ်မြန်မာတပ်မတော်အနေနဲ့အမေရိကန်ရဲ့ဘလူးစီရေးအကူအညီကိုမှရစရာအကြောင်းမရှိပါဘူး။ဒါပေမဲ့နှစ်ဖက်စစ်တပ်အကြားဆွေးနွေးပြောဆိုတာကိုတော့တားမြစ်ထားတာမရှိပါဘူး။အမေရိကန်အစိုးရရဲ့ထိတွေ့ဆက်ဆံရေးမှုအရအခုဆိုရင်နှစ်နိုင်ငံစစ်တပ်ကြားခေါင်းဆောင်ပိုင်းကအစအောက်ခြေအဆင့်အထိဆက်ဆံရေးပြန်ပြီးတော့စတင်နေပါတယ်။အမေရိကန်အနေနဲ့မြန်မာစစ်တပ်ကိုအယက်သားအစိုးရရဲ့အုပ်ချုပ်မှုအောက်မှာရှိစေခြင်းနဲ့စန္ဒရှိတဲ့အလျောက်အမေရိကန်ကထိတွေ့ဆက်ဆံပြီးတော့တိုက်တွန်းနေတာဖြစ်ပါတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးအကြီးတန်းတာဝန်ရှိသူတယောက်ကတော့သမ္မတအိုဘားမားအစိုးရနဲ့ဥပဒေပြုလွှတ်တော်အမှတ်တွေအကြားမြန်မာရေးသဘောထားကွဲလဲနေတဲ့အပေါ်ဘဝင်မကျဖြစ်ပြီးတော့သိစိတ်ပြတ်တယ်လို့ပြောတာတွေ့ရပါတယ်။သမ္မတအိုဘားမားကမြန်မာနိုင်ငံရဲ့ပြည်ပြင်းကြောင်းလေးရေးကိုအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့အောင်မြင်တဲ့နမူနာဖြစ်နေတောင်တင်စားခဲ့တာရှိတယ်ဆိုတော့ဘယ်လိုများသုံးသပ်လို့ရပါလဲရှင်
။ Well, I think that's the way President Obama feels and we all know that the Congress is not friendly.
သမ္မတအိုဘားမားအနေနဲ့ကလည်းအောက်လွှတ်တော်ရဲ့အဲ့ဒီအဆိုမူကြမ်းအပေါ်မှာစိတ်ပြတ်မှာပဲလို့ယူဆပါတယ်။အားလုံးသိတဲ့အတိုင်းပါပဲ။ Congress ကသမ္မတအိုဘားမားနဲ့တိတ်အဆင်ပြေလာတာမဟုတ်ပါဘူးအထူးသဖြင့်အောက်လွှတ်တော်ဆိုတာသမ္မတအိုဘားမားကိုဒုက္ခရောက်အောင်ဆွဲချခြင်းနဲ့ Republican အမတ်တွေအများစုထိန်းချုပ်ထားတာပါပြည်တွင်းနိုင်ငံရေးအရကစားတဲ့လှည့်ခွဲလို့လည်းပြောနိုင်ပါတယ်အခုချိန်မှာအမေရိကန်လွှတ်တော်ရွေးကောက်ပွဲကာလနဲ့လည်းတိုက်ဆိုင်နေတဲ့အတွက်နိုင်ငံသားရေးမူဝါဒကိုဝေဖန်လို့ရအောင်မြမအရေးကိုပါဆွဲထွက်တဲ့သဘောလို့ယူဆပါတယ်လာမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတအိုဘားမားနဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟစ်လာရီကလင်တန်တို့ကမကထလုပ်ခဲ့တဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမှုမအောင်မြင်ဘူးလို့ဝေဖန်ကြတာတွေလည်းပါနိုင်ပါတယ်
။ American အပါဝင်အနောက်နိုင်ငံတချို့ကမြန်မာပြည်ပြင်ကြောင်းလေးကြီးဟာနောက်ကျောင်းပြန်လှည့်နေပြီလို့သုံးသပ်တာတွေတွေ့နေရပါတယ်။မြန်မာရေးကိုအနီးကပ်စောင့်ကြည့်သူတယောက်အနေနဲ့ကောအခုအချိန်မှာဘယ်လိုများသုံးသပ်လို့ရပါလဲရှင်
။ I don't think it's backsliding at all. I think it's consolidating. The first 2 years of this reform process
ကျမကတော့နောက်ကျောင်းပြန်လှည့်နေတယ်လို့မယူဆပါဘူးအခုအနေထားကအားလုံးကိုပြန်လဲစုစည်းနေတဲ့သဘောမျိုးပါပြုပြင်ပြောင်းလဲရေးပထမ2နှစ်တာကာလအတွင်းတုန်းကလည်းအတော်လေးတိတိသားသားပြောင်းလဲခဲ့တာတွေရှိပါတယ်လက်တွေ့ဘဝကိုထင်ဟပ်စေတဲ့ကိစ္စတွေအတွက်အတော်လေးကင်တွယ်လုံးပန်းခဲ့ရတာတွေကိုလည်းတွေ့ရပါတယ်ဥပဒေအစ်စ်တွေမူဝါဒအစ်စ်တွေရေးဆွဲနိုင်ပေမဲ့တကယ်လက်တွေမှာအကောင့်ထဲပေါ်ဖို့အခက်အခဲတွေအများကြီးရှိတာကြောင့်ဘာမှလည်းမပြောင်းလဲဘူးဆိုပြီးမျှော်လင့်နေတဲ့လူတွေကအားမလို့အားမရဖြစ်နေတာတွေလည်းရှိနေတာပါဒီအဖြစ်မှန်တွေကိုသိရှိပြီးသူ့နေရာသူဖြစ်အောင်လက်တွေဘဝနဲ့အံဝင်အောင်အခုစူးစမ်းနေတာကိုတွေ့ရပါတယ်မူဝါဒတွေရှိပေမဲ့အကောင့်ထဲပေါ်မဲ့ရန်တရားလိုနေပါတယ်ကျမတို့နေပြည်တော်ကတာဝန်ရှိသူတွေနဲ့တွေ့တဲ့အခါအကောင့်ထဲပေါ်ရေးနီးလန်းတွေကိုအင်တိုက်အားတိုက်လုပ်နေတာတွေ့ရလို့အားတက်မိပါတယ် မြေရအငင်းပွားမှုတွေမြေလွတ်မြေရန်အတုံးချရေးစတာတွေမှာအောက်ခြေရက်ကွက်ကျေးရွာအစဉ်ကစန္ဒရှိတဲ့ပုံစံအတိုင်းဆုံးဖြတ်ပြီးအကောင့်ထဲပေါ်မဲ့ကိစ္စတွေကိုလည်းလေ့လာခွင့်ရခဲ့ပါတယ်။မြို့နယ်အစဉ်ကနေလဲဖွံ့ဖြိုးရေးကိုဘလို့အကောင့်ထဲပေါ်မလဲဆိုတာကိုနေပြည်တော်အစိုးရကိုတင်ပြခွင့်ရှိမဲ့အစီအစဉ်တွေရှိတယ်လို့လည်းသိရပါတယ်။ဒါဟာမှန်ကန်တဲ့ဒီမိုကရေစီချဉ်းကပ်မှုပါ။တကယ်စစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်နိုင်ဖို့အတွက်အောက်ခြေမှာအစိုးရအသီးသီးဖွဲ့စည်းထားတာရှိရပါမယ်။အပေါ်ကချပေးလိုက်တဲ့အုပ်ချုပ်ရေးမှုတွေမလိုပါဘူး။ဒါဟာရေရှည်လုပ်ငန်းစဉ်ဖြစ်တဲ့အတွက်နေချင်းညာချင်းအကောင့်ထဲပေါ်ဖို့မဖြစ်နိုင်ပေမဲ့မှန်ကန်တဲ့ချင့်ကပ်မှုလို့ကျမတို့သုံးသပ်မိပါတယ်
။ဒါဆိုတော့ဗဟိုချုပ်ကိုင်မှုစနစ်ကိုဖြေလျှော့မဲ့သဘောမျိုးပါလားရှင်
။ They're planning to try to increase the power of the states.
ဟုတ်ပါတယ်ရှင်။တိုင်းနယ်ပြည်နယ်တွေကိုလုတ်ပိုင်ခွင့်တွေတိုးပေးမဲ့သဘောရှိပါတယ်။အခုလဲတိုင်းနယ်ပြည်နယ်တွေမှာလွှတ်တော်လဲဖွဲ့ထားပြီးပါပြီ။မြို့နယ်အစ်စ်မှာလဲအလားတူပါပဲ။ဒါအပြင်ဒေသခံ NGO တွေ CSO လူထုအခြေပြုအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍကိုလည်းတိုးချက်အသိမှတ်ပြုပြီးတာဝန်ရှိသူတွေရဲ့အပြောကိုနားထောင်ဖို့မဟုတ်ဘဲလူထုအသံကိုတိုက်ရိုက်နားထောင်ကြဖို့ဖြစ်ပါတယ်။ဒီနိုင်ငံမှာကဒီလိုမျိုးအလေးချင်မရှိသေးတော့အချိန်ယူဖို့တော့လိုမှာပါ
။ဒီခီးစဉ်မှာ CSO လို့ခေါ်တဲ့လူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့တယ်ဆိုတော့သူတို့အနေနဲ့ရောမြို့မပြုပြင်ကြောင်းလေးကိုဘယ်လိုများသုံးသပ်ကြတာတွေ့ရပါလဲရှင်
။ There's still a great deal of distrust.Of the leadership.
သူတို့တွေကတော့အစိုးရခေါင်းဆောင်ပိုင်းပေါ်အတော်လေးကိုမယုံကြည်ကြတာတွေ့ရပါတယ်။အရင်စစ်အစိုးရကထုတ်လုပ်လိုက်တဲ့ခေါင်းဆောင်တွေပဲလို့ယူဆနေကြဆဲဖြစ်ပါတယ်။ရေပုံရအနေနဲ့ကတော့အပြောင်းလဲကိုမျှော်လင့်နေကြပါတယ်ရှင်။တကယ်ပြုပြင်ပြောင်းလဲနေပြီလို့ဖြစ်စေချင်ကြတော့အမလို့အမရဖြစ်နေတာတွေလည်းတွေ့ရပါတယ်။အခုပြုပြင်ပြောင်းလဲရေးကနှွေကွေးလွန်းနေ၊ဖွဲ့စည်းပုံကိုလည်းပြင်မှာမဟုတ်ဘူး။မပြင်ရင်ဘယ်နည်းနဲ့မှဒီမိုကရေစီရမှာမဟုတ်ဘူး။ရွေးကောက်ပွဲကိုလည်းတရားမျှတစွာကျင့်ပမှာမဟုတ်ဘူး။စသဖြင့်မယုံကြည်တဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့အရင်ကနဲ့မတူပဲအစိုးရဘက်နဲ့လူထုအခြေပြုအဖွဲ့အစည်းတွေကြပိုးပြီးဆက်ဆံရေးကောင်းလာတာတွေ့ရတယ်လို့အထူးသဖြင့်ရန်ကုန်မှာဆိုရင်လူငယ်တွေပူးပေါင်းပါဝင်လာတာကိုတွေ့ရလို့အတက်မိပါတယ်
။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့မှုတချို့နဲ့တားမြစ်ထားဆဲဖြစ်တဲ့အတွက်အဲ့ဒီလက်ကျန်စည်းရင်းကိုရောရုပ်သိမ်းပေးမယ့်အလားအလာဘယ်လိုရှိပါလဲရှင်
။ The sanctions that remain are what we call targeted sanctions. They're targeted at individuals and individual companies.
အခုကျန်နေသေးတဲ့ပိတ်ဆို့မှုတွေဟာတီးခြားပြစ်မှတ်ဖြစ်တဲ့ကုမ္ပဏီတွေနဲ့ပုဂ္ဂိုလ်တဦးချင်းစီအပေါ်မှာပဲအကျိုးသက်ရောက်မှုရှိနေတာပါ။သူတို့အနေနဲ့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကိုပိတ်ဆို့မှုဖြစ်လျှော့ပေးရေးရှောက်ထားနိုင်ပါတယ်။ဥပဒေကြောင်းအရအင်မတန်မှရှုပ်ထွေးတဲ့နီလမ်းမှာလူနည်းစုကိုပဲနစ်နာစေတဲ့ပိတ်ဆို့မှုဖြစ်ပါတယ်။ဒါပေမဲ့ပိတ်ဆို့မှုတွေကြောင့်ဗန်လုပ်ငန်းနဲ့ပတ်သက်ပြီးကတိကအောက်ဖြစ်ရတာတွေရှိပါတယ်။အမေရိကန်လုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်ကိုငွေလွှဲတဲ့နေရာမှာအခက်အခဲတွေနဲ့ကြုံနေရတဲ့အတွက်ပိတ်ဆို့မှုဖြစ်လျှော့ရေးစဉ်းစားနေရတဲ့အခြေအနေမျိုးပါ။မြမဘန်လုပ်ငန်းကိုခင့်မိအောင်လုပ်ဖို့လိုသလိုနိုင်ငံခြားဘန်တွေနဲ့ဖက်ဆက်လုပ်နိုင်မှသာဒီနိုင်ငံတကာနဲ့စီးပွားရေးလုပ်ရမှာအဆင်ပြေလိမ့်မယ်လို့ယူဆပါတယ်။အခုဆိုရင်တယ်လီဖုန်းဆက်သွယ်ရေးစနစ်ပြုပြင်ပြောင်းလဲလိုက်တော့အတော်လေးကိုအဆင်ပြေလာတာကိုတော့အတိအမှတ်ပြုရမှာပါ
။ဒီလိုပိတ်ဆို့မှုတွေရုပ်သိမ်းပေးနိုင်အောင်ပိတ်ဆို့ခံထားရတဲ့သူတွေအနေနဲ့ဘာတွေလုပ်ပေးရင်ကောင်းမလဲဆိုတာကိုဘယ်လိုများအကြံပေးချင်ပါလဲရှင်
။ What I could tell them is that the testFor getting beyond that is to be honest about how they got their money and to demonstrate that they're no longer operating that way.
အကောင်ဆုံးကတော့သူတို့လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးတွေဘယ်ကရသလဲဆိုတာကိုပွင့်ပွင့်လင်းလင်းထုတ်ပြောနိုင်ဖို့ပဲဖြစ်ပါတယ်။တကယ်လို့မတမာတဲ့နီးနဲ့ရခဲ့တဲ့ငွေတွေနဲ့လေပတ်ခဲ့တာဖြစ်ပေမဲ့လည်းအခုအဲ့ဒီငွေတွေနဲ့လုပ်ငန်းတွေမလုပ်တော့ပါဘူးဆိုတာကိုတက်တေပြအစမ်းသက်ခံနိုင်ကြရပါမယ်။ဒီစံတမှုကကော်ပိုရေးရှင်းတွေရဲ့လုပ်ငန်းအောင်မြင်တာနဲ့လူမှုရေးတာဝန်သိမှုမဟုတ်ပါဘူး။ရင်းနှီးမြှုပ်နှံလဲပတ်နေတဲ့ငွေဘယ်ကရသလဲဆိုတာကိုပွင့်လင်းမြင်သာမှုရှိဖို့ပါပဲရှင်
။ကျေးဇူးအများကြီးတင်ပါရှင်
။ Thank you. My pleasure.
New American Foundation ကိုယ်စားလှယ်အဖွဲ့ဝင် Priscilla Club ကိုဒေါခင်ဆိုဝင်းကရန်ကုန်မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာတော်တာရှင်တို့အခုတားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်တနင်္ဂနွေညပိုင်းအစီအစဉ်တွေပါလိုင်းတိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့မြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ပြည်ရင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုနားဆင်ကြရမှာပါတက်ကြီးစကားအစီအစဉ်မှာတော့
ဒီမိုကရေစီရဲ့အသေးပဲဒီမိုကရေစီတမိုင်းနဲ့ဒီမိုကရေစီနိုင်ငံများအကြောင်းကိုရေးသားတင်ပြထားပါတယ်ခုထုတ်လိုက်တဲ့စာအုပ်က
ဒီမိုကရေစီအကြောင်းဆရာမောင်စွမ်းရည်တင်ပြတာကိုနားဆင်ကြရမှာပါဒီမတိုင်ခင်တော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်ဒီဘက်မှာတော့အကြတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အလုပ်ဖြစ်ရလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်
ဖွဲ့စည်းတာဝန်ပေးခဲ့ပြီးတာ6လပြည့်ပြီဖြစ်တဲ့အဂရိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ဟာပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကသတင်းထုတ်ပြန်ချက်တရကြေညာပါတယ်။အဲဒီသတင်းထုတ်ပြန်ချက်ထဲမှာ6လအတွင်းသူတို့စီရောက်လာတဲ့တိုင်စာရေးအတွက်အမျိုးအစားနဲ့သူတို့ရည်ယူဆောင်ရွက်ပြီးခဲ့တဲ့အရေးအတွက်စတာတွေဖော်ပြထားပါတယ်။ဒီကော်မရှင်စတင်ဖွဲ့စည်းစဉ်ကာလတုန်းကသတင်းမီဒီယာတွေကရောပြည်သူလူထုအများစုကြီးကပါအလုတ်ဖြစ်မဲ့ကော်မရှင်မဖြစ်နိုင်ဘူးလို့ဝေဖန်ခဲ့ကြပါတယ်။အခု6လတာလောက်ကဲဆောင်ရွက်ချက်တွေကိုကြည့်ရင်ဒီကော်မရှင်ဟာအဂရိလိုက်စားမှုတပ်ဖြည့်ရေးအတွက်တကယ်စိတ်ချယုံကြည်ရတဲ့အဖွဲ့အစည်းဖြစ်တွေ့မြင်ရပါပြီလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။တရင်ထုတ်ပြန်ချက်အရအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တက်တန်း6လအတွင်း2014မတ်လ12ရက်နေ့ကနေဩဂုတ်လ21ရက်နေ့အထိတိုင်ကြားစာစုစုပေါင်း933ဆောင်ရခဲ့တယ်လို့ဆိုပါရယ်။အဲ့ဒီအဆောင်900ကျော်ထဲမှာသက်မှတ်ချက်နဲ့ကိုက်ညီတာ3ဆောင်ပဲပါဝင်ပြီးစုံစမ်းစစ်ဆေးတရားစွဲဆိုနေပြီဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီအချက်ကိုကြည့်ရင်ကော်မရှင်ကအရေးယူနိုင်တာတိုင်စာအရေးအတွက်ရဲ့1ရာခိုင်နှုန်းတောင်မရှိပါဘူးဆိုတာတွေ့မြင်နိုင်ပါတယ်။3.5ရာခိုင်နှုန်းပဲရှိပါတယ်။အလွန်နည်းတဲ့အရေးအတွက်ပါ။သတင်းထုတ်ပြန်ချက်ထဲမှာကျန်တဲ့တိုင်စာအားလုံးနီးပါးလောက်ကိုဘာကြောင့်အရေးယူဆောင်ရွက်ခြင်းမလုပ်ရတာလဲဆိုတာရှင်းထားပါသေးတယ်။ကော်မရှင်ကတိုင်စာတွေကိုစီစစ်တဲ့အခါတချို့ဟာအဓိကကြတဲ့ခိုင်လုံတဲ့အထောက်ထားအရေးကြီးတဲ့တည်တည်ခံချက်တွေမပါတာတိုင်ကြားသူရဲ့နာမည်နိုင်ငံသားစီစီရေးကပ်ပြားမိတ်ထူဆက်သွယ်ဖို့လိပ်စာဖုန်းနံပါတ်တွေမပါတဲ့ပြစ်စာသဘောဖြစ်နေတာတချို့ကိစ္စတွေကတော့တရားရုံးမှာတရားစွဲဆိုဖြေရှင်းရမှာတွေတချို့ကပုဂ္ဂိုလ်ရေးငွေပေးငွေယူကိစ္စအပေါ်မကျေနပ်လို့တိုင်တာတွေတချို့ဌာနဆိုင်ရာကအရေးယူထားပြီးဖြစ်ပေမဲ့ထောင်ဒဏ်မချတာကိုမကျေနပ်လို့တိုင်တာတချို့ဟာသက်ဆိုင်ရာဝင်ကြီးဌာနနဲ့ပြည်နယ်တိုင်းအစိုးရအဖွဲ့တွေကဖြေရှင်းပေးရမယ့်အုပ်ချုပ်ရေးဆိုင်ရာကိစ္စတွေဖြစ်နေတာကြောင့်လို့ရှင်းလင်းထားပါတယ်။ပြောရရင်ပြည်သူတွေဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စီဘလို့ကိစ္စတွေတိုင်ရမယ်၊ဘယ်နည်းဘယ်ပုံတိုင်ရမယ်ဆိုတာမသိကြဘူးဆိုတဲ့သဘောတက်ရောက်ပါတယ်
။တိုင်ကြားစာတွေနဲ့ပတ်သက်ပြီးတော့လည်းသတင်းထုတ်ပြန်ချက်မှာအမျိုးအစားခွဲခြားပြထားပါသေးတယ်။အများဆုံးဟာအုပ်ချုပ်ရေးပိုင်းဆိုင်ရာကိုမကျေနပ်လို့တိုင်တာဖြစ်ပြီးစောင့်ရင်140လောက်ရှိပါတယ်။ဒုတိယအများဆုံးကတော့မြေယာကိစ္စဖြစ်ပြီးတတိယတရားစီရင်ရေးကိုတိုင်တာအဆောင်တရားနီးပါးရှိတယ်လို့ဖော်ပြထားပါတယ်။သက်ဆိုင်ရာကော်မရှင်တာဝန်ရှိသူရှင်းပြချက်အရလက်ရှိအရေးယူထားတဲ့ဆိုတဲ့အမှုသုံးမှုမှာတရားစီရင်ရေးကနှစ်မှုဖြစ်ပြီးကြံတမှုကိုတော့သတင်းမထုတ်ပြန်သေးပါဘူး။ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်တစ်ခုလုံးကိုခြုံငုံသုံးသပ်ရင်ကျဉ်းနဲ့အားရစရာလုံးဝမရှိပါဘူး။မြန်မာနိုင်ငံလိုအာဂရိလိုက်စားမှုပြဿနာကြီးမားတဲ့နိုင်ငံတနိုင်ငံအတွက်6လတာကာလအတွက်အမှုသေးလေးသုံးမှုလောက်ကိုပဲဖော်ထုတ်နိုင်ပြီးကျန်တဲ့ဘာမှအရေးယူဆောင်ရွက်နိုင်ရေမရှိဘူးဆိုတာဟာကော်မရှင်အလုံးမဖြစ်ဘူးဆိုတဲ့အဓိပ္ပာယ်လည်းတွေ့ရောက်နေပါတယ်။ဒါဟာကော်မရှင်ဖွဲ့စည်းပုံကော်မရှင်အလုံးလုပ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေရဲ့ချွတ်ရင်အားနည်းချက်လို့လည်းပြောနိုင်ပါတယ်
။ဥပဒေအရကော်မရှင်ဥက္ကဋ္ဌကိုသမ္မတကခန့်ရပါတယ်။အခြားသောရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌတွေလိုပဲအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်သမ္မတဦးသိန်းစိန်ဟာစစ်ဘိုလ်ချုပ်ဟောင်းတယောက်ကိုပဲခန့်ထားခဲ့တာပါ။ဒါဟာစစ်ဘိုလ်ချုပ်ဟောင်းတွေလွှမ်းမိုးထားတဲ့အစိုးရအုပ်ချုပ်ရေးရန်ရာကိုဘလောက်လွှမ်းမိုးနိုင်မလဲဆိုတာငကိုကလေးကပြည်သူတွေမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကကော်မရှင်လှုပ်ထုတ်လုံနီးပါ။ကော်မရှင်ဟာတိုင်ကြားစာကိုခြေပြုတ်ပြီး ဒီကြားရဲ့တက်တဲ့အထောက်ထားခိုင်လုံတဲ့တိုင်ကြားစာမျိုးဖြစ်ရမယ်လို့ဆိုပါရယ်။ ဒါနဲ့ပတ်သက်ရင်ရှေ့တန်းမှာတိုင်းရင်းသူလေးတွေအစိုးရစစ်သားတွေရဲ့အာရမပြုကျင့်ခံရရင်သွားပြီးတိုင်ရတဲ့အဖြစ်မျိုးနဲ့ခက်ဆင်ဆင်တူပါရယ်။တက်ဆိုင်ရာတရင်တက်ဖွဲ့ရရှိတွေကလာတိုင်းသူကာယကံရှင်ဓမ္မမဟုတ်ဆွေမျိုးသားချင်းတွေကိုအာရမပြုကျင့်သူဘယ်သူလဲ။နာမည်ဘလို့ခေါ်လဲ။ဘယ်တရင်တက်ခွဲကလဲ။ကိုပိုင်နံပါတ်ဘလောက်လဲ။ဘယ်အချိန်ကလဲ။ဘယ်နားမှာဘလို့အာရမပြုက
ုံးမဖြစ်နိုင်ပါဘူးတကယ်လို့သာကာယကံရှင်တယောက်ယောက်စီမှာတိကျခိုင်လုံလွန်းတဲ့တသက်ထောက်ထားရရှိရင်အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စီကိုတောင်တိုင်ဖို့လိုမှာမဟုတ်ပါဘူး yes ခန့်မှာတိုင်ပြီးအမှုဖွင့်လိုက်ရင်ပြီးတာပါပဲတကယ်တော့မြန်မာနိုင်ငံကကော်မရှင်အနေနဲ့အင်အားစုံရုံးဖွဲ့စည်းထားတဲ့အဖွဲ့အစည်းတည်းရဆိုတာမျိုးထက်အာဂတိလိုက်စားမှုကိုတကယ်တိုက်ဖျက်ချင်ရင်နိုင်ငံတကာပုံစံဖြစ်ဖို့လိုပါတယ်တိုင်ကြားသတင်းပေးသူမရှိတဲ့အတိုင်းအာဂတိလိုက်စားမှုဖြစ်တယ်လို့မတင်ခါရဘူးဆိုတာနဲ့ဝေရောက်စုံစမ်းစစ်ဆေးတာမျိုးလုပ်ဖို့လိုပါတယ်လုပ်ခွင့်ရဖို့လိုပါတယ်အာဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးပြည်သူတွေသတင်းပေးကြလာအောင်ပူးပေါင်းဆောင်ရွက်လာအောင်ညီမျိုးစုံနဲ့စည်းရုံးရပါမယ်သတင်းပေးသူတွေတစုံတရာအနှောက်အယှက်မဖြစ်ရအောင်လျှို့ဝှက်ပေးထားတာအကာအကွယ်ပေးတာမျိုးလုပ်ကြရပါမယ
်တကယ်တော့အာဂတိလိုက်စားမှုဆိုတာဟာတရားရုံးမှာငွေ50ဘိန်လက်ပြူတာလောက်ကိုခေါ်တာမဟုတ်ပါဘူးနိုင်ငံတော်အဆင့်စီမံကိန်းကြီးတွေကနေဒေါ်လာသန်းနဲ့ချီအာဂရီလိုက်စားတာတင်တာကိစ္စတွေမှာအာဂရီလိုက်စားတာလက်နဲ့ဝယ်ယူလို့ဝယ်ယူကိစ္စတွေမှာအာဂရီလိုက်စားတာစသဖြင့်အများကြီးရှိသလိုဖော်ထုတ်ရတာတွေကလည်းအလွန်အန္တရာယ်ကြီးနိုင်ပါတယ်အခုဖြစ်နေပုံကအာဂရီလိုက်စားမှုတက်ဖြစ်ရေးကော်မရှင်လို့ဆိုင်းဖို့အကြီးကြီးတက်ထားပေမဲ့တကယ်တကယ်ဝန်ကြီးဌာနတစ်ခုလောက်ရဲ့တိုင်စာလက်ခံရာဌာနလေးအဖြစ်ဖြစ်နေပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်
ဥစီတူအောင်မြင့်တင်ဆက်တဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာပြည်မှပေးစာများကိုနားဆင်ကြရမှာဖြစ်ပါတယ်မအေးတန်နာကျော်ကတင်ဆက်ထားပါတယ
်မင်္ဂလာပါရှင်တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOE ကိုတစ်ခါမှမဆက်သွယ်ဘူးပါဘူးဆိုပြီးရေးလာကြတဲ့တော်ရရှင်တွေထဲမှာတော့ကိုပင်းသက်ဆိုတဲ့တော်ရရှင်က VOE ကိုဆက်သွယ်လို့ရတာလည်းမသိလို့ပါတဲ့။တစ်ခါတလေကြတော့ဆွေးနွေးချင်ပါတယ်ပြောချင်ပါတယ်ကျေးဇူးပြုပြီးတော့ဒီစာရောက်ရင်ပြန်ပြောပေးပါတဲ့ကျွန်တော်ရေဒီယိုကိုနေတိုင်းလိုနားထောင်နေပါတယ်ချမ်းမြေ့ကြပါစေဆိုပြီးတော့ရေဦးမျိုးကကွန်မင်းစာရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ရှင်က VOE ကိုနေတိုင်းလိုပဲနားထောင်နေဆိုတော့ကျွန်မအခုလိုစာပြန်ကြားတာကိုလည်းကြားမယ်လို့မျှော်လင့်ပါတယ်နော်ဟုတ်ကဲ့အီးမေးရေးပို့တာကတော့ရောက်ပါတယ်ဒါပေမဲ့စာကိုနေရာမှာရေးရမယ့်အစာတွေကိုဒီခေါင်းစဉ်နေရာမှာရေးထားလို့ဒီထက်သာစာရှည်တယ်ဆိုရင်တော့ခေါင်းစဉ်နေရာမဆက်မဲနဲ့ဒုက္ခလည်းရောက်မယ်ထင်ပါရဲ့နော်။ဒါပြောခေါင်းစဉ်နေရာမှာခေါင်းစဉ်တူတူလောက်ပဲရေးပြီးတော့ဟိုစာကိုနေရာမှာပဲကိုမင်းပြောခြင်းတဲ့အကြောင်းအရာတွေကိုကျမတို့စီကိုရေးပို့ပြီးတော့ပြောပါလို့အကြံပြုခြင်းပါတယ်။ချစ်ရှားဆိုတဲ့တော်ရရှင်ကသိကျင်လို့ပါတယ်။ဒါကြောင့်မလို့ VOE ကိုနားဆင်ဖြစ်ပါတယ်။သတင်းတွေကကောင်းပါတယ်။ညများအောင်မြင်ပါစေဆိုပြီးတော့ပြောထားပါတယ်ရှင်။ရင်းနှီးသားဆိုတဲ့တော်ရရှင်ကလည်း VOE သတင်းတွေကိုအလွယ်တကူရယူနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ဆက်ပြီးတော့တိုးတက်အောင်မြင်ပါစေဆိုပြီးတော့တောင်းဆုပြုထားပါတယ်။နေ့စဉ်အားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှင်။ VOE ကိုစာရေးလာကြတဲ့သောရရှင်တွေထဲမှာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ဒါမှမဟုတ်လဲနေထိုင်ခြင်းလျာပွားရဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်တဲ့အခြေအနေတွေပေါ်မှာကိုယ့်ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါ။အဲ့ထက်ကစာတစ်စောင်ကိုပြောပြပေးစင်ပါတယ်။ဒီသောရရှင်ကတော့မြန်မာနိုင်ငံကအရှိတောင်အာရှမှာလူနေမှုအဆင့်တန်းနှိမ့်ချနေရတာဘာကြောင့်မလဲဆိုပြီးတော့သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုသုံးသပ်ပြီးရေးပြလာတာဖြစ်ပါတယ်။ရန်ကင်ကသောရရှင်မျက်နှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံအရှိတောင်အာရှမှာလူနေမှုအဆင့်တန်းနှိမ့်ချရတဲ့အကြောင်းရင်းကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးမှုနှိမ့်ချရတဲ့အကြောင်းရင်းတွေနဲ့လျှက်စင်မီမလုံလောက်ခြင်းကအဓိကအကြောင်းရင်းတစ်ခုပါဝင်ဖြစ်ပါတယ်မြန်မာနိုင်ငံဟာလျှက်စစ်တားမလုံလောက်မှုကြောင့်လူနေမှုအဆင့်တန်းကမ္ဘာနိုင်ငံပေါင်း189နိုင်ငံမှာ တော်တော်လေးနင်းနေကိုရောက်နေပြီးရှစ်တောင်အရှာမှာဖွံ့ဖြိုးမှုအနေကြဆုံးနိုင်ငံဖြစ်ရောက်ရှိနေခြင်းကိုကုလသမဂ္ဂကထုတ်ပြန်ချက်တွေအရသိရပါတယ်။ဒါကြောင့်မြန်မာလူထုလက်စစ်တပ်အားလုံလောက်စွာရရှိရေးကိုအရေးကြီးလှုပ်ဆောင်ရမယ်ကိစ္စဖြစ်ပါတယ်။ရေအားလက်စစ်ကခုနှစ်နှစ်ကနေဆယ်နှစ်အထိကြာနိုင်ပြီးနေအားနဲ့လေအားကလည်းဈေးကြီးတဲ့အတွက်လောလောဆယ်မဖြစ်နိုင်ပါဘူး။လက်စစ်တပ်အား ကတဲ့ဂျောင်းမီသွေးလျှက်စစ်ဒါဘေးစက်ရုံတွေကသဘာဝပတ်ဝန်းကျင်ကိုထိခိုက်ခဲ့တဲ့အတွက်အခုကပတ်ဝန်းကျင်ရှိတဲ့လူတွေကိုကျန်းမာရေးမထိခိုက်စေတဲ့နောက်ဆုံးပေါ်စက်မှုနည်းပညာ Clean Colony နဲ့လျှက်စစ်ထုတ်လုပ်လာခဲ့ပါတယ်လူနေမှုစင်တန်းမြန်မာတဲ့ကမ္ဘာမျိုးကြီးတွေမှာ Clean Colony နဲ့ဂျောင်းမီသွေးဒါဘေးစက်ရုံတွေတည်ဆောက်ပြီးလျှက်စစ်ထုတ်လုပ်နေခြင်းကသဘာဝပတ်ဝန်းကျင်ညှိနှိုင်းမှုနဲ့လူထုရဲ့ကျန်းမာရေးကိုမထိခိုက်နိုင်ကြောင်းသိသာထင်ရှားပါတယ်ဒီလိုဂျောင်းမီသွေးသုံးဒါဘေးစက်ရုံတွေကိုနောက်ဆုံးပေါ်စက်မှုနည်းပညာတွေ Clean Gold Technology နဲ့တည်ဆောက်မယ်ဆိုရင်လူတွေအတွက်စိုးကျိုးတဲ့ကောင်းကျိုးကိုဖြစ်စေတဲ့အတွက်ကမ္ဘာမှာဂျောင်းမီသွေးစက်ရုံများထပ်မံတိုးချဲ့တည်ဆောက်လည်းရှိပါတယ်မြန်မာလူထုဟာလက်ဆင်မီမရလို့စိုးကျိုးအနေထားရုံတွေကိုနှစ်ပေါင်း30ကျော်ခံစားနေခဲ့ရပြီးနိုင်ကြတဲ့လူနေမှုစင်တန်းဘဝမှာနေထိုင်ခဲ့ရတာကြားခဲ့ပါပြီဒါကြောင့်မြန်မာလူထုမျောလင့်တောင်းတနေတဲ့လက်ဆင်မီရရှိရေးအတွက်လူထုကိုအန္တရာယ်မဖြစ်စေတဲ့နည်းနဲ့ကြောင်မီသွေးသုံးလက်စစ်ဒါဘေးစက်ရုံတွေအမြန်ဆုံးတည်ဆောက်ဖို့လူထုအများစုကိုစားရေးသားတောင်းဆိုလဲရပါတယ်ခင်ဗျာ
။ရန်ကုန်ကသောရရှင်မြန်နိုင်ကဒီမြန်မာနိုင်ငံအရှိတောင်အာရှမှာတခြားနိုင်ငံတွေနဲ့ရှင်ရင်လူနေမှုနှိမ့်ကြရတဲ့အဓိကအကြောင်းရင်းတစ်ခုကတော့စွမ်းရင်လုံလောက်စွာမရရှိတာကြောင့်ဖြစ်ပါတယ်ဆိုပြီးရေးလာတဲ့အချိန်မှာသောရရှင်ចောင်းသားတစ်ယောက်ကတော့ကျွန်တော်အသက်20လုံးပညာရေးကအဝမျိုးခဲ့လေပြီဆိုပြီးတော့မြန်မာနိုင်ငံပညာရေးစနစ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုထုတ်ဖော်လာပါတယ်
။18နှစ်လုံးဘာအတွက်အကျိုးရှိမှန်းမသိဘဲစာတွေကိုအလွတ်ကျလိုက်အလွတ်ရရင်အလွတ်တွေရေးလိုက်နဲ့ဘာလို့ပေးမယ်မှန်းမသိတဲ့ပညာရေးမှာကျွန်တော်ဘဝရဲ့၃ပုံ၃ပုံကုန်ဆုံးခဲ့ရပါပြီ။အခုကျွန်တော်ရဲ့ထက်သန်လွန်းတဲ့အင်ဂျင်နီယာဖြစ်ခြင်းစိတ်ကိုအကောင့်ထဲဖော်ဖို့ဘာမှမသိတဲ့စာတွေကိုမျက်လုံးစုံမိတ်ဖတ်ခဲ့လို့အခု B.Tech ရောက်နေပါပြီ။ဒါပေမဲ့အိမ်မပြောနဲ့အိမ်သာတောင်ကောင်းကောင်းမစောက်တက်လို့ရက်ကွက်ထဲကစာမတက်ပြီးမတက်လက်သမားဆရာရဲ့လောင်ပြောင်ကဲ့ရဲ့မှုကိုလည်းခံနေရပါတယ်။တကယ်တမ်းလဲသူ့လောက်မှမတက်တာကိုဒီနေ့ဒီနေ့စာရွက်ပေါ်တံတားဆောက်လိုက်ဒီနားက deflection ဖြစ်ရင်ဒီနားကျိုးလိုက်ဒီနားကမိုးမှန့်လဲရင်ဒီနားလဲလိုက်နဲ့ဘာမှမသိဘဲနဲ့အင်ဂျင်နီယာကြီးဖြစ်လာတော့မယ်။နောင်ကြရင်သူပေးတဲ့စာရွက်လေးဂိုင်းပြီးရက်ွက်ထဲစိုက်ကားနေရင်လူတော်တော်အထင်ကြီးမှာပါပဲဗျာ
။မြန်မာနိုင်ငံကပညာရေးစနစ်ကိုသဘောမကျဖြစ်နေတဲ့ကျောင်းသားကသူ့ရဲ့ကိုယ်ပိုင်မြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားမှာပါ။အခုတော့သောရရှင်ကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေလီတပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။တချိန်ကအရန်နာမည်ကြီးခဲ့တဲ့English pop guitar အဖွဲ့ Dave Thayer ရဲ့2006ခုနှစ် Beautiful World ဆိုတဲ့ debut album နဲ့ဖြစ်ပါတယ်။အခုထောက်လွှင့်ပေးမယ့်သချင်းနဲ့ပဲ Dave Thayer အဖွဲ့ကလန်ဒန်မြို့တော်မှာကျင်းပတဲ့ Olympic အားကစားပြိုင်ပွဲပိတ်ပွဲအခမ်းအနားမှာ Olympic မီရှုတိုင်ကိုငြိမ့်သက်နေတဲ့အချိန်မှာဒီသချင်းနဲ့တီးဆိုဖျော်ပြတာဖြစ်ပါတယ်။ဒီသချင်းနာမည်က Rule the World ဖြစ်ပြီးတော့အကြိမ်80မြောက် Academy ဆုပေးပွဲမှာလည်းအကောင်းဆုံးမူရင်းဒီသချင်းဆုအတွက်ဒီသချင်းတက်ကြွရွေးခန့်ရတာဖြစ်ပါတယ်။တကယ်ဆိုတော့ရမသွားခဲ့ပါဘူး2009ခုနှစ်မှာရုံတင်ပြသတဲ့ Stardust ရုပ်ရှင်ရဲ့ဇက်ဝင်တေးလဲဖြစ်တဲ့ဒီတိတ်သက်အဖွဲ့အစည်းဆုထားတဲ့ Rule the World ဆိုတဲ့သချင်းကိုသရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်
You light the skies up above me A star so brightYou blind me, yeah. Don't close your eyes. Don't fade away. Don't fade away. Ah, yeah, you and me, we could ride on a star. If you stay with me, girl, we could rule the world. Yeah, you and me, we could light up the sky. If you stay by my side, we could rule the world.
သက်တည်ဆူထားတဲ့ Rule the World ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါအခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်အကြောင်းအရာကတော့ဒီလိုပါအကိုရိုးကြီးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာယာရုကြီးကြီးတွေပခုံးမတက်ထားတဲ့ Custom အကောက်ခွန်ကဦးလေးကြီးတွေအကြောင်းဒီလိုအကြံပြုခြင်းပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ
်ဝေဖန်တာတော့မဟုတ်ပါဘူးခင်ဗျာတနာညာတာတဲ့စိတ်လေးထားစီခြင်းတာပါ၆ဆတဲ့ခေတ်လေကုန်နေသင့်ပါပြီထောက်စားတဲ့ခေလေပြောင်းလဲနေပါပြီအထွက်တောင်းအဝင်30နဲ့တောင်းတောင်းနေလိုက်တာတိုက်တွေလည်းဖြစ်ကုန်ပြီကားတွေလည်းဖြစ်ကုန်ပြီဒီကြားရလာသေးတယ်မင်း3နှစ်လောက်နေလာတာ30မနည်းဘူးလားတဲ့ဟုတ်ကဲ့ခင်ဗျာမနည်းပါဘူး30ဆိုရင်လည်းကျွန်တော်တို့အတွက် overtime 3နာရီလောက်နဖူးကချွေချေမကြအောင်လုပ်ရပါတယ်အငိမ့်သားလေးအေးပေးစက်အောင်မှထိုင်းတယောက်လာ30တောင်းနဲ့ဦးလေးတို့လောက်တော့ကျွန်တော်တို့ဘဝတွေကမလွယ်ပါဘူးဒါတောင်းဆရာကျွန်တော်လူတွေလုပ်ပေးပါအောင်သမီးလူတွေလှုပ်ပေးပါဆိုတာလေးတွေကအိမ်ကမိမသဘောကျစရာဘေးပေါဝင်ငွေလေးတစ်ခုပါအဲ့ဒီတော့ကျွန်တော်တို့ပေးတဲ့30ကမနှဲပါဘူးဦးလေးကတ်စတမ်ကြီးရဲ့
နိုင်ငံသားမှာပေးအလုပ်လုပ်ပြီးပြန်လာရတဲ့တာမန်လူတန်းစားအတွက်ဒေါ်လာ30ဆိုတဲ့ငွေကလည်းမနှဲပါဘူးဆိုပြီးဒီတော်ရရှင်ရင်းဖွင့်ရေးသားလာတာဖြစ်ပါတယ်ရခိုင်ပြည်နယ်ကတော်ရရှင်ကတော့တရားဥပဒေစိုးမိုးစေခြင်းလို့ပြည်သူတို့စာရေးလိုက်ရပါတယ်ဆိုပြီးလိုင်စင်မဲ့ကားတွေဖမ်းဆီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပါအရှိတောင်အာရှမှာတည်ရှိတဲ့အခုမြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံဖြစ်သလိုနိုင်ငံတွင်းမှာလည်းသဘာဝတည်ရန်ဇာတာတွေကတခြားအာရှနိုင်ငံတွေထက်တောင်မှပြည်စုံကျွယ်ဝတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြန်မာတိုင်းရင်းသားတွေခုံယူဝင့်ကြွားပီတိဝေဖျာရတာပါ။ဒါမှမဟုတ်လည်းတရားဥပဒေစိုးမိုးရေးအခန်းကဏ္ဍမှာတော့မာရွေးနဲ့ဆုံးဖြတ်ချက်တွေလောက်ကိုင်းချက်တွေကြောင့်နိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းသာရမှုတွေအတွက်အနောက်ရှက်အဟန့်အတားဖြစ်ရပြီးတော့တိုင်းသူပြည်သားတွေလည်းအရှက်ရစေပါတယ်ဆိုပြီးတော့ဒီတော်ရရှင်ကဘယ်လိုနေရာမှာတရားဥပဒေစိုးမိုးရောနေနေတာကိုထောက်ပြထားလဲကြည့်ရအောင်ပါနော
်မြန်မာနိုင်ငံအတွင်းကိုတွင်းနေတဲ့ကားတွေဟာလိုင်စင်နဲ့တင်သွင်းခွင့်ရှိတယ်လို့လိုင်စင်မဲ့ကားတွေလည်းတင်သွင်းနေပါတယ်ဒါပေမဲ့ရခိုင်ပြည်နယ်စစ်တွေမြို့တစ်ခုထဲမှာလည်း3ရက်6လ2014ခုနှစ်မှာစတင်ပြီးလိုင်စင်မဲ့ကားတွေကိုလိုက်လံဖမ်းဆီးနေရမှာဥပဒေကိုလေးစားလိုက်နာသူတူအနေနဲ့ဝေခွဲမရဖြစ်နေရပါတယ်တရားဥပဒေဆိုတာနေရာကွက်ပြီးတော့ထုတ်ပြန်ဆောင်ရွက်လို့ရပါသလားခင်ဗျာလိုင်စင်မဲ့ကားတွေဟာမြန်မာနိုင်ငံအတွင်းပြည်နယ်တိုင်း14ခုနဲ့ရခိုင်ပြည်နယ်တစ်ခုတည်းသာရှိတာမဟုတ်ပါဘူးဥပဒေတိုင်းဆောင်ရွက်မယ်ဆိုရင်တခြားနေရာမှာလည်းဖမ်းဆီးသင့်ပါတယ်ဒီလိုမညီမျှတဲ့နိုင်ငံတွင်းမှာကျင့်သုံးနေတဲ့ဥပဒေကိုရှက်မိပါတယ်အဲ့ဒီလိုပြုလို့ဆောင်ရွက်နေကြဟာဘက်လိုက်သောဥပဒေဓမ္မမဟုတ်ဂုံတိုက်ခါမဲ့တဲ့ဥပဒေဖြစ်မှတ်ယူထင်မြင်ယူဆမိပါတယ်အဲ့ဒါကြောင့်ဥပဒေတာဝန်ရှိသူတွေအနေနဲ့ပြန်လဲပြီးတော့စီစစ်ဆောင်ရွက်တင်မှာကြောင်းအပြုသဘောနဲ့တင်ပြအပ်ပါတယ်ခင်ဗျာ
တရားဥပဒေအတိုင်းလိုင်စင်မဲ့ကားတွေကိုဖမ်းဆီးတာဆိုပေမဲ့လည်းဘာဖြစ်လို့တနေရာတဲကိုကွက်ပြီးတော့အဲ့ဒီတရားဥပဒေကအစိုးမိုးတည်မြဲနေရတာပါလေဒါကဘလိုက်မှုရှိတဲ့ဥပဒေမဟုတ်ပါဘူးလားဆိုပြီးတော့သောရရှင်တယောက်မေးခွန်းထုတ်ပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့မေးမြန်းလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်အခုတော့သောရရှင်တွေကိုမြမတချင်းလေးတပုတ်ဗီဒီယိုကတိလက်ဆောင်ပေးကြပါတယ်ရှင်။အဆိုတော့အမျိုးသမီးလေးတွေဖြစ်တဲ့ချမ်းချမ်းဇန်နူးနဲ့အိုင်ရင်းစင်မာမျိုးတို့ပူရဲပြီးတော့တည်ဆူထားတဲ့အချစ်ထက်မကဆိုတဲ့ Day Album နဲ့ကတချင်းနမည်ကလည်းအချစ်ထက်မကဖြစ်ပါတယ်ရှင်။ဒီတချင်းလေးကိုဗီဒီယိုတိချစ်တဲ့သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။နားဆင်ကြည့်ပါအောင်ရှင်
။မောင်ကပါမြေထဲจะส่งเกโกเซตวยเจ็งๆเปียวเลนลองตัวกวยเนดีเดียเมียอซอซองที่เอาทูนคันซายาเรเดียวเทชิWhere?
ဇန်နူးနဲ့အိုင်ရင်စင်မာမြင့်တို့တည်ဆူထားတဲ့အချစ်ထမကားဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးနားဆင်ရမှာကတော့တက်ကြီးစကားအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်တက်ကြီးစကားအစီအစဉ်မှာတော့စစ်မှန်သောဒီမိုကရေစီအပြောင်းလဲဆိုတဲ့စာရေးသူရဲထွတ်ရဲ့စာအုပ်နဲ့ပတ်သက်ပြီးသူ့အမြင်ကိုဆရာဦးဆန်းရီကတင်ပြထားပါဗျာ
။ရေပေါ်များနဲ့မိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောချင်တာကတော့ဒီမိုကရေစီအကြောင်းဖြစ်ပါလေ။ကျွန်တော်တို့ဗမာပြည်ဟာလွတ်လပ်ရေးရပြီးဒီမိုကရေစီနိုင်ငံဖြစ်ကြောင်းလဲဒီမိုကရေစီသာကျွန်တော်တို့နိုင်ငံနဲ့အသင့်တော်ဆုံးဖြစ်တယ်ဆိုတာကိုကိုကျုပ်အောင်ဆန်းကအပြတ်အသတ်ချညာခဲ့ပါတယ်လွတ်လပ်ရေးရာတော့ဖတ်စာပလအစိုးရဟာကိုကျုပ်အောင်ဆန်းရဲ့ဌာနအတိုင်းဒီမိုကရေစီစနစ်ကိုဥတည်ခဲ့ပါတယ်ဒါပေမဲ့ဒီဒွန်းစစ်ကြောင့်စစ်တပ်ကြီးများထိခွာလာပြီးအာဏာရှင်စနစ်လွှမ်းမိုးတာကိုနှစ်ပေါင်း50ကျော်လက်ခံခဲ့ရပါတယ်ဒီလေးလုံးပြည်သူရေတော်ဘုံကြီးကြောင့်အာဏာရှင်တုတ်ကြသွားပြီမဲ့အနာသိမသွားပဲနာကျင်မုန်တိုင်းကာလ2008အခြေခံဥပဒေကိုမွေးထုတ်ပြီးဘောင်းမီကျွတ်စစ်ဘုံချုပ်များတာပဲဒီမိုကရေစီစနစ်ကိုစစ်တပ်အကျိုးစီးပွားကာကွယ်ရေးဖော်ဆောင်နေကြပါတယ်။ရန်သူတွေကိုရွာထဲတွင်ပြီးစီယုကာနေကြတယ်လို့ပါပဲ။ဗမာပြည်ဒီမိုကရေစီလူနာကြီးရဲ့ယောဂါတခဏတော်ရေကိုစစ်သေးဖော်ထုတ်ပြီးကုသပြုပြီးကြီးဟာဒီနေ့ဗမာပြည်ရဲ့အကြီးအကျယ်ဆုံးကိစ္စပါပဲ။အဒီလိုအပ်ချက်ကိုရဲထွက်ကအနိုင်တပိုင်းစီစီပြလိုက်ပါလေ။ရဲတို့ဟာလွန်ခဲ့တဲ့10နှစ်လောက်ကဂျပန်ပြည်မှာနိုင်ငံရေးခုံလွန်ခွင့်နဲ့နေထိုင်ရင်ဒီမိုကရေစီဆိုတဲ့တောက်တုံလေးပြည်သူ့ရဲ့ဘူးတဲ့တောင်းသားပြောဖြစ်ပါလေ။ဒီမိုကရေစီရဲ့အဓိပ္ပာယ်ဒီမိုကရေစီသမိုင်းနဲ့ဒီမိုကရေစီနိုင်ငံများအကြောင်းကိုရေးသားတင်ပြထားပါလေ။ခုထုတ်လိုက်တဲ့စာအုပ်ကစစ်မှန်သောဒီမိုကရေစီအပြောင်းလဲတဲ့စာအုပ်မျက်နှာပုံမှာအင်္ဂလိပ်ဘာသာနဲ့ဥတွေပေါ်ပြထားပါလေရထုတ်ကသူ့စာအုပ်ကိုသူတည်တနာသဒ္ဒန်အဖြစ်ရေးတယ်လို့ဝန်ခံပေါ်ပြထားတဲ့အတိုင်းဒီစာအုပ်ကသူတည်တနာကျမ်းကြီးတစ်စောင်းလို့အစီအသပြောလို့ရပါတယ်။ဒါမျက်နှာ250ကျော်ပါရှိပြီးကျန်းကိုစီရင်များလည်းစနစ်ပြပေါ်ပြထားပါလေ။ကျန်းစာအုပ်နဲ့တူတဲ့အတွက်လူတုခံရတဟံမပေါက်ပဲလူတုနဲ့အလန်းဝေးတယ်လို့ဖြစ်နေပါလေ။ဒီတာကလေဒေဤဘေဤမအားဖြင့်နှင်းဆိုတဲ့စကားသုံးမဟုတ်တဲ့တာသုံးတွေနဲ့တုံးကြည့်ရတာပါလေစကားသုံးတွေရေးနေကျင်တာကိုဆိုလိုပါတယ်စကားသုံးတွေရေးရင်ဖတ်ရနာရတာပေါ်ပါချောပေါ်ပါလေဒီရမှာလေသရာအမှားနဲ့တော်နိုင်ပါလေကျွန်တော်တို့ဗမာပြည်မှာဒီမိုကရေစီအတန်များမကြားရကြားကြည့်ပြီးလို့ဒီဖွဲ့ဆိုရမလို့ဖြစ်နေတာနှစ်ပေါင်း60ရှိပါပြီကျွန်တော်တို့ငယ်ချင်းလွတ်လပ်ရေးရပ်ပြီးသားဖြစ်မှာဒီမိုကရေစီနိုင်ငံထူထောင်မှုတက်တက်ကြွကြွဖြစ်ခဲ့ကြပါတယ်ဒီမိုကရေစီဆိုတာဘာလဲဆိုတဲ့စာအုပ် အစိမ့်လေးတော့တော့ချစ်တဲ့မကြံဖြန့်ကြည့်ခဲ့ဘူးတာကိုကျွန်တော်တို့လက်ထဲရောက်လာခဲ့ပြီပါတယ်မှတ်မိသမျှပြောရရင်ဒီမိုကရေစီပြောင်းလဲရေးအတင်းဆိုတာလည်းရှိခဲ့ပါတယ်ဥက္ကဋ္ဌအဖြစ်မြို့မှဆရာကြီးဥပဝလွန်ကဆောင်ရွက်ပါတယ်ဒုတိယဥက္ကဋ္ဌကဗိုလ်ချုပ်ကတော်ဒေါက်ထင်းကြီးအတွင်းရေးမှူးကဦးတန့်ပုတ်ဝင်နေတဲ့မှာကဗျာဆရာကြီးနှစ်ဦးအဲ့တော့ဒီမြတ်သူဝင်တို့အပြင်ဝတ္ထုရေးဆရာဆရာမောင်ထင်တရံသာဆရာညိုမြစတဲ့ပိုင်ရေးဆရာတွေပါဝင်ခဲ့ပြီးဒီမိုကရေစီလက်ရည်မဂ္ဂဇင်းဆိုတာလည်းထုတ်ဝေခဲ့ပြီးပါတယ်။စာတော်အက်ဒီတာကညောင်ဦးသားဆိုင်ရေးဆရာဦးအောင်စိုးတို့ထင်ပါတယ်။အဲ့ဒါလို့ကြိုးစားခဲ့ပြီးမယ်။စိတ်ရင်းလောက်ကြတော့တမာစိုးဝင်ပြီးစစ်အာဏာရှင်တက်လာခဲ့လို့ဒီမိုကရေစီလေတံတိတ်သွားခဲ့ရပါတယ်။ခုခါဒီမိုကရေစီလေတံကြမ်းကြမ်းနေရပါစီဒီမိုကရေစီဆိုတာပါလဲလို့လူလူချားမှာအတိပွားနေဖို့အရေးကြီးပါတယ်ဒီမိုကရေစီပြန်ပွားရေးအတင်းပြန်ဖွဲ့ပြီးဒီမိုကရေစီမဂ္ဂဇင်းတွေဘာတွေကြမ်းထုတ်နိုင်ရင်ကောက်မှာပဲလို့လည်းဆန္ဒဖြစ်ပေါ်ပြီးပါတယ်ရက်ထွေးရဲ့ဒီမိုကရေစီတောင်းလေးမျိုးတွေကိုပါပါနဲ့လွယ်လွယ်လူလူလက်လမ်းပြီးသူသူထုတ်ဝေကြပါအောင်လို့အကြံပေးလိုက်ရပါတယ်ခင်ဗျာကျွန်တော်ဆန္ဒ
တကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ
်။အာဖဂန်နစ္စတန်နိုင်ငံမှာဗန်နာယင်းဝင်ကြီးဟောင်းအက်ရှရက်ဂါနီကိုသမ္မတအဖြစ်နဲ့ရွေးချယ်လိုက်ပြီလို့အာဖဂန်နိုင်ငံရဲ့လွတ်လပ်သောရွေးကောက်ပွဲကော်မရှင်ကကြေညာသွားပါတယ်။ရွေးကောက်ပွဲမဲအရေးအတွက်ကိုတော့မကြေညာပေးပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာကသမ္မတယာရုကိုရှင်ပြိုင်ခဲ့ကြသူတွေဖြစ်တဲ့မစ္စတာအက်ရှရက်ဂါနီနဲ့အဗ်ဒူလာတို့ဟာဇွန်လ14ရက်နေ့ဒုတိယအကြော်ရွေးကောက်ပွဲနောက်ပိုင်းသတင်းပတ်ပေါင်းများစွာပဲနိုင်ငံရေးအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအမျိုးသားညီညွတ်သောအစိုးရအဖွဲ့စည်းဖို့အာဏာခွဲဝေအုပ်ချုပ်ရေးသဘောတူညီမှုလက်မှတ်ရေးထိုးလိုက်ပါတယ်။တနင်္ဂနွေနေ့မှာလက်မှတ်ရေးထိုးတဲ့သဘောတူညီမှုအရမစ္စတာဂါနီကသမ္မတနေရာကိုရမှာဖြစ်ပြီးတော့မစ္စတာအဗ်ဒူလာကတော့နိုင်ငံအုပ်ချုပ်ရေးမှာသမ္မတနဲ့နီးနီးကပ်ကပ်လက်တွဲလှုပ်ဆောင်ရမယ့်အမှုဆောင်အရာရှိတဲ့နေရာကိုရရှိမှာဖြစ်ပါတယ်။သဘောတူညီမှုအသေးစိတ်ကိုတော့အများပြည်သူကိုမထုတ်ပြန်သေးပါဘူး။2000ခုနှစ်နောက်ပိုင်းမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေတာလီဘန်တို့ကိုဖြုတ်ချလိုက်ပြီးကြတဲ့ကအာဖဂန်နစ္စတန်နိုင်ငံမှာသမ္မတဟာမစ်ခါဇိုင်းနေရာကိုအခုမစ္စတာဂါနီအစားထိုးမှာဖြစ်ပါရဲ့ရှင်။ယီမန်နိုင်ငံမှာအစိုးရကိုလိုလားတဲ့တပ်ဖွဲ့တွေနဲ့အတိုက်ခံရှီယာမွတ်စလင်တိုက်ခိုက်ရေးသမားတွေကြောင့်မှတနင်္ဂနွေနေ့မှာတော့ဆာနာမြို့တော်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ယီမန်ဝန်ကြီးချုပ်ယာဒူကနှုတ်ထွက်သွားပါတယ်။မြို့တော်မှာတပတ်ကြာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးတော့ဝန်ကြီးချုပ်မိုဟာမက်ဘာစင်ဒါဝါယာဒူကနေနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။နှစ်ဖက်ကြားငြိမ်းချမ်းရေးသဘောတူညီမှုတစ်ခုလက်မှတ်ရေးထိုးမယ်လို့ကူလာတမကာကနေပြီးတော့စနေနေ့ကကြေညာခဲ့ပေမဲ့လည်းဆာနာမြို့မြောက်ပိုင်းမှာအကြောင်းတကြောင်းအနည်းညတုန်းကစစ်တပ်နဲ့ရှီယာဟူတီသဘုံတွေကြားမှာတိုက်ပွဲတွေဖြစ်နေကြတာပါ
။တရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးကြတာဖြစ်ပါတယ်။အစီအစဉ်ထုတ်လို့ရေးမှုကတော့ကုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျက်ဆင်ဝစ်ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမနက်ဆန်တော့မြန်မာဆန်တော့ချိန်မနက်6:00နာရီ9:00နာရီအထိထုတ်လွှင့်ပေးမှာဖြစ်ပါတယ်။တောတာရှင်နဲ့တို့ကမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.